Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်မတ်လ9ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3049လိုင်းလက်မီတာ190ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမတင်ကီထိုက်ပါရှင်
။ Republican ကိုယ်စားလှယ်လောင်း Nikki Haley ဟာပါတီတွင်းပနားမရွေးကောက်ပွဲတွေရှုံးနိမ့်ခဲ့တဲ့နောက်ပါတီတွင်းရွေးကောက်ပွဲတွေမှာသူရပ်ဆိုင်းလိုက်ကြောင်းကြေညာလိုက်ပါတယ်။ယူကရိန်းသမ္မတနဲ့ဂရိဝန်ကြီးချုပ်တို့ရှိနေတဲ့ကာရန်နီရုရှားတုံးကြီးကြောက်ရောက်ခဲ့ပြီးတော့ခေါင်းဆောင်နှစ်ဦးကတော့တက်ပြီးကလွတ်မြောက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမဏိပုရပြည်နယ်ရဲ့မြန်မာစစ်ပြေးဒုက္ခသည်တွေပြင်ပစီးပွားရှာလှုပ်လှုပ်ကန်ခွင့်တွေကိုဒေသတရားရေးအာဏာပိုင်ကပိတ်ပင်တားမြစ်လိုက်ပါတယ
်။မြန်မာအရေးမှာဩစတြေးလျဘက်ကဆောင်ရွက်နိုင်ပွဲတွေအရေးဆက်သွယ်မြင့်မြတ်ချက်ထိုင်းနိုင်ငံရဲ့မြန်မာနိုင်ငံမူဝါဒအရေးတတ်မှတ်ချက်ဥချုံမုထွန်းနဲ့ဆက်သွယ်မြင့်မြတ်ကံမြန်မာနိုင်ငံတွင်လျှက်စစ်ကအုံပြုမှုအခြေအနေအမေရိကန်ရွေးကောက်ပွဲကာလလုံခြုံရေးစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်ရှင်။အပတ်စဉ်ခဏတွေတင်မှာတော့ Editor နဲ့ဆွေးနွေးကန် Gen Z တပတ်အတွင်းအကစားအစီအစဉ်တို့ကိုထုတ်လင်ပါမယ်။အခုတော့ကိုငိမ့်ချန်အေးကသတင်းတွေတင်ပြပါအောင်ရှင
်။သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အပြိုင် Republican Party သမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်သူနောက်ဆုံးလက်ကျန်ဖြစ်တဲ့ Nikki Haley ဟာSuper Tuesday လို့သိကြတဲ့ပါတီတွင်းပထမရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့တဲ့နောက်ပါတီတွင်းရွေးကောက်ပွဲတွေကနေရက်ဆိုင်လိုက်ကြောင်းကြီးညာပါတယ်။သမ္မတ Trump လက်ထက်မှာကုလသမဂ္ဂသမ္မတကြီးဖြစ်ခဲ့တဲ့ Nikki Haley ဟာ Trump အနိုင်ရရှိမှုအပေါ်ဂုဏ်ပြုစကားပြောဆိုပေးမယ်လဲပါတီကိုယ်စားလှယ်လောင်းဖြစ် Trump ကိုထောက်ခံတာမျိုးတော့မဟုတ်ခဲ့ပါဘူး။ဒါပေမဲ့လည်းလာမယ့် November 5ရက်ရွေးကောက်ပွဲမှာ Democratic Party ကိုယ်စားလှယ်လောင်းသမ္မတ Joe Biden နဲ့အပြိုင် Republican ကိုယ်စားလှယ်လောင်းဖြစ်ထရန့်ဟာထိုက်တန်သူဖြစ်ကြောင်းအသိမှတ်ပြုခဲ့ပါတယ်။သုံးလကျင်းပခဲ့တဲ့ပါတီတွင်းသမ္မတလောင်းပနာမရွေးကောက်ပွဲတွေတွင်ဒေါ်နယ်ထရန့်ဟာယူတာပြည်နယ်အပါဝင်နေရာ14ခုမှာအနိုင်ရပြီးကိုယ်စားလှယ်995ယောက်ရရှိခဲ့ပါတယ်။နီကီဟီလီကတော့ကိုယ်စားလှယ်89ယောက်သာရရှိခဲ့ပါတယ်။သမ္မတထရန့်ကတော့ပြီးခဲ့တဲ့အင်္ဂါနေ့ပါတီတွင်းရွေးကောက်ပွဲမှာနီကီဟီလီရှုံးနိမ့်ခဲ့တယ်ဆိုပြီးသူ့ကိုယ်ပိုင်လူမှုမီဒီယာမှာရေးပါတယ်ခင်ဗျာ။ဂါဇာမှာယာယီအပြစ်ခတ်ရဲစဲရေးအတွက်အစ်တစ်မှာဆွေးနွေးနေကြချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာတဝက်မြေပြင်ထုတ်စစ်ဆေးရေးရောလေကြောင်းကပါတိုက်ခိုက်တာတွေရောလုပ်နေပါတယ်။ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပို့ပြီးပေးဖို့နိုင်အောင်ဆောင်ရွက်ဖို့လိုနေပြီဆိုတာကိုအစ္စရေးကိုသတိပေးဖို့စီစဉ်နေတယ်လို့လည်းဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကပြောပါတယ်။ဂါဇာမှာလူတွေဟာငတ်မှုမှုကြောင့်သေဆုံးနေရတယ်၊ကာကွယ်လို့ရတဲ့ရောဂါတွေကြောင့်လည်းသေဆုံးနေရတယ်လို့ဗြိတိန်ဝန်ကြီးချုပ်ကလွှတ်တော်ကိုပြောခဲ့ပါတယ်။ဂါဇာဒေသတွင်ငတ်မှုမှုဟာကပေးအစ်စ်ထက်ရောက်နေပြီဒီတိုင်းဆိုရင်ဂါဇာမှာလူသားရှင်သန်မှုအကျက်တဲကတ်ဆိုးကြီးစိုးစိုးဝါးဖြစ်လာမယ်လို့သိမ့်ပတ်ခံပါလက်စတိုင်းဒေသဆိုင်ရာကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုညှိနှိုင်းရေးမှူး James McGoldrick ကသတိပေးပါတယ် EU ဥရောပသမဂ္ဂရဲ့အကျက်တဲကာလစီမံခန့်ခွဲမှုဆိုင်ရာကော်မရှင်နာမင်းကြီး Janice Lenners ကတော့ဂါဇာကိုအကူအညီတွေပို့ပေးနိုင်ဖို့ဂါဇာနဲ့နေဆက်တွေဖွင့်ပေးဖို့တိုက်တွန်းတောင်းဆိုနေပါတယ်တစ်ချိန်တည်းမှာပဲအီဂျစ်နိုင်ငံကိုင်ရိုမြို့မှာနိုင်ငံတကာစစ်ဆေးရေးမှုတွေကစီးဝေးတိုင်ပင်နေကြပြီးလာမယ့်ဥပုပ်ရမ်ဒန်ဥပုပ်လကစပြီးတည်တဲ့6ပတ်ကြာအပြစ်ခတ်ရေးဆေးရေးဖြစ်လာစေဖို့ညှိနှိုင်းနေကြပါတယ်ခင်ဗျ။ယူကရိန်းသမ္မတဇယ်လန်စကီဟာရုရှားကပစ်လိုက်တဲ့ဒုံးကျည်ဘေးကနေကပ်ပြီးလွတ်မြောက်သွားပါတယ်။တိုက်ခတ်ခံရခြင်းမှာဂရိဝင်းကြီးကျုံးနဲ့ကိုစလဲအဖွဲ့လဲရင်နှံပြီးမှရှိနေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဂရိဝင်းကြီးကျုံးတို့နှစ်ဦးဟာယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့ခီးစဉ်အဆုံးသတ်ချိန်မှာပဲအနီးဝန်းကျင်မှာကြီးမားတဲ့ပောက်ကွဲသံတွေဆင်ကဲချခဲ့ရတာပါ။အရာရှိတွေကားတဲ့ဝင်းကျင်မှာပဲပောက်ကွဲသံတွေချခဲ့ရပြီးအိုဒက်ဆာဟာရုရှားစစ်တပ်ခန်းနေရတဲ့ဆိုတာသူတို့အတွက်တော့အင်မတန်အပယ်ရစရာဖြစ်စေတယ်လို့ဂရိဝင်းကြီးချုပ်ကပြောပါတယ်။လူငါးဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တယ်လို့ CNN သတင်းကရေးပါတယ်။ဘဲကိုထိထိဂယူမဆိုင်ဘူးဆိုတဲ့လူတွေနဲ့ရင်ဆိုင်နေရတယ်ဆိုတာခင်ဗျားတို့မျက်မြင်မဲ့လို့ယူကရိန်းသမ္မတကလည်းသတင်းတောက်တွေကိုပြောပါတယ်။ဒါနဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေဘက်ကတော့တုံ့ပြန်မှုမတွေ့ရသေးပါဘူး။ယူကရိန်းသမ္မတဇယ်လန်စကီကစစ်ပွဲကာလတွေမြို့တွေနဲ့ရှေ့တန်းစစ်ခန်းတွေကိုမကြာခဏတောက်လို့ရှိပြီးသူပြန်ထွက်ခါတဲ့ထွက်ခွာတဲ့အချိန်ထိသတင်းလျှို့ဝှက်ထားလို့ရှိပါတယ်ခင်ဗျာ
။ VOA American
န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ချက်တာပရိနေမနက် VOA သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျ။ရှမ်းပြည်နယ်မြောက်ပိုင်းကမန်တုံနမ်မတူနန်းဆန်သုံးမြို့နယ်ကိုဆွေချွေကျင့်သုံးမယ်လို့အနာသိန်းစစ်ကောင်စီကမလ၄ရက်နေ့ကကြေညာခဲ့တာကပြစ်ခတ်ရေးဆိုင်သဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့အခက်အခဲဖြစ်စေကြောင်းမြောက်ပိုင်းညီနောင်မမိတ်သုံးဘွဲကဗိုလ်တုံးနေမှာတုံ့ပြန်လိုက်ပါတယ်။၃၂ဆက်ကွန်စင်ပီအပြည့်ဝထိန်းချုပ်ထားပြီးဥချွေရေးလုပ်ငန်းတွေစီမံအကောင့်ထဲဖော်နေတဲ့အဲ့ဒီသုံးမြို့နယ်မှာဆွေချွေကြေညာတာကဒေသတွင်းလူထုကိုချင်းချောက်တဲ့လုပ်ရဖြစ်ပြီးအပြစ်ရရေးသဘောတူညီချက်ကိုအခက်အခဲဖြစ်စေကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေဂျင်တာရေးကိုပုံမထိအောင်ဆောင်ရွက်နိုင်မှုအရှိမြောက်တိုင်းစစ်ထဏချုပ်စစ်တိုင်းမှုကိုအုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာစစ်အုပ်ချုပ်ရေးအခွင့်အာဏာတွေကိုကျင့်သုံးမှုအနှင်းလိုက်တယ်လို့ကြေညာခဲ့တာပါ။ညီနောင်သုံးဘွဲကတော့တရုတ်ကဂျောင်းဝင်ဆစ်ဆက်ပေးတဲ့ဟိုင်ကင်သဘောတူညီချက်အရရှမ်းမြောက်ဒေသမှာအပြစ်ခတ်ရက်ပြီးတရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းပြန်ဖွင့်နိုင်မှုနေဆက်တည်ငြိမ်မှုနဲ့ဒေသခံတွေစစ်ပေးကနေလွတ်ဖို့နှစ်ဖက်ညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်နေချိန်မှာဒီလိုစစ်ကောင်စီဘက်ကထုတ်ပြန်ခဲ့တာလို့ထောက်ပြပါတယ်။ဒီအစိုးရကစီစဉ်ပေးမှုနဲ့အတူကုမင်းမြို့မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေပုံမှန်တွေ့ဆုံနေကြောင်းလည်းမြောက်ပိုင်း၃ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမနီပူရပြည်နယ်ထဲကခမ်ဂျွန်ခရိုင်ထဲမှာမြန်မာပြည်ကထွက်ပြေးလာတဲ့စစ်ပေးသည့်ဒုက္ခသည်တွေကိုစီးပွားလုပ်ငန်းလုပ်ကင်တာဒါမှမဟုတ်အလုပ်သမားဖြစ်အလုပ်လုပ်တာတွေကိုတားမြစ်ကြောင်းဒေသဆိုင်ရာတရားသူကြီးကသတိပေးချက်ထုတ်ပြန်လိုက်တယ်လို့အိန္ဒိယသတင်းတွေမှာဗုဒ္ဓဦးနဲ့ကဖော်ပြကြပါတယ်။မနီပူရာပြည်နယ်တွေကအဲ့ဒီခရိုင်မှာခေလွန်ကြသူအားလုံးကတတ်မှတ်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာပဲနေရမယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်။စီးပွားနဲ့အလုပ်လုပ်ခိုင်ခွင့်တားမြစ်ထားတာကိုဖောက်ဖျက်ကျူးလွန်ကြောင်းတွေ့ရရင်သက်ဆိုင်ရာဥပဒေနီးဥပဒေတွေနဲ့အညီအရေးယူခံရမယ်လို့ဆိုပါတယ်။မနီပူရာပြည်နယ်ဝန်ကြီးချုပ်ဘီယန်ဆင်းကတနင်္လာနေ့ကလွှတ်တော်ကိုတင်ပြချက်ထဲမှာတော့2023ခုနှစ်မေလ3ရက်ကနေအခုနှစ်ဖေဖော်ဝါရီ29ရက်နေ့ထိပြည်နယ်အတွင်းနေဆက်ဖြတ်ကျော်ခေလွန်လာသူမြန်မာနိုင်ငံသား6946ဦးရှိတယ်လို့ဆိုပါတယ်။အဲ့ထက259ဦးကိုကိုရီးယားအချက်လက်တွေကောက်ယူပြီးမြန်မာပြည်ကိုပြန်ပို့ခဲ့တယ်လို့မနီပူဝန်ကြီးချုပ်ကပြောပါတယ်။ကျန်သူတွေကိုဒေသခံတွေနဲ့မယောနှောစီပဲယာယီတဲတွေနဲ့တီးသန့်ထားရှိတယ်ဆိုပါတယ်။မနီပူရာပြည်နယ်ထဲမှာမှနှစ်မေလလောကလူမျိုးရေးပြဿနာတွေဖြစ်ခဲ့ပြီးလူ150တဲမနဲ့သေဆုံးခဲ့ရမှာဝန်ကြီးချုပ်ဘီယန်ဆင်းကမြန်မာဘက်ကလာတဲ့ကြေးစားတပ်ဖွဲ့ဝင်တွေကလှုပ်ဆော်ခဲ့တယ်ဆိုပြီးလဲဆွဆွဲခဲ့ပြပါတယ်များ။ကဘာကြီးဟာကြမ်းမဒန်းတူညီမျှမှုဆိုင်ရာအတွက်အရေးကြီးတဲ့လမ်းဆောင်လမ်းကွာကိုရောက်ရှိနေကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။မလရှိရနဲ့အပီစပီဆိုင်ရာအမျိုးသမီးများနဲ့အတွက်နှိုးဆော်ချက်ဖြစ်တဲ့အမျိုးသမီးတွေအတွက်ရင်းနှီးမြှုပ်နှံမှုအရှိန်မြင့်လှုပ်ဆောင်ဖို့ဆောင်မှုကအမျိုးသမီးရေးပုံမဆောင်ရွက်ဖို့သတိပေးတာဖြစ်ကြောင်းကုလသမဂ္ဂအမျိုးသမီးစီးပွားရေးဆွဆောင်နိုင်မှုကဏ္ဍအကြီးအကဲဂျမိုင်းမာနူခီကပြောပါတယ်။အမျိုးသမီးခွေတိုးတက်လာနေတယ်လို့ခေါင်းဆောင်တွေကယူဆထားကြတဲ့နိုင်ငံတချို့အပါအဝင်တကဘာလုံးမှာမျိုးသမီးခွေကချင်းချောက်ခံနေရပြီးတချို့နေရာတွေမှာနောက်ပြန်ဆုတ်နေတယ်လို့ဖြစ်နေတယ်လို့သူကထောက်ပြပါတယ်။ကုလသမဂ္ဂမျိုးသမီးဌာနရဲ့မှတ်တမ်းတွေကလက်ရှိကမ္ဘာမှာမျိုးသမီး10ဦးမှာ2ဦးကအလွန်အမင်းဆင်းရဲနေနေပြီးကမ္ဘာမျိုးသမီးဥယျာဉ်ရဲ့ရှစ်ရာခိုင်နှုန်းဖြစ်တဲ့မျိုးသမီးနဲ့မိန်းကလေးငယ်တန်း340လောက်ဟာ2030ပြည့်နှစ်တိုင်အောင်အလွန်အမင်းဆင်းရဲနွမ်းပွားမှုအခြေကနေရုန်းထွက်နိုင်မှာမဟုတ်ကြောင်းလည်းဖော်ပြထားပါတယ်။တစ်ဖက်မှာလည်း2023ခုနှစ်အတွက်စဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးကုလသမဂ္ဂရဲ့အကဲဖြတ်ချက်အရနိုင်ငံတကာကအစိုးရတွေရဲ့အမျိုးသမီးတွေပေါ်ထောက်ပံ့ရေးအစီအစဉ်တွေမှာရန်ပုံငွေကွာဟချက်လိုအပ်ချက်ကဒေါ်လာ360ဘီလီယံထိရှိနေကြောင်းလည်းသတိပေးထားပါတယ်ခင
်ကိုငင်းချင်အေးပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ဩစတြေးလျအနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးအာဆီယံနောက်မှာပုံပြီးဘုံသဘောတူညီချက်၅ချက်ကိုပဲဇက်တိုက်တွန်းနေရင်အလုပ်ဖြစ်မှာမဟုတ်ဘူးလို့ဩစတြေးလျမြန်မာပါမောက္ခတူကသုံးသပ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွေမှာဒီမိုကရေစီနိုင်ငံကြီးတနိုင်ငံအနေနဲ့မြန်မာရေးမှာဩစတြေးလျကဥဆောင်မှုအခန်းကဏ္ဍရှိတဲ့ကြောင်းလဲကကတင်တက်ကတူကတွဲဖက်ပါမောက္ခဒေါက်တာထွိထွိသိန်းကထောက်ပြပါတယ်။အာဆီယံနိုင်ငံခေါင်းဆောင်နေနဲ့ဩစတြေးလျနိုင်ငံခြား၃ရက်ကြာထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဒေါက်တာထွတ်ထွတ်သိန်းကိုကိုငိမ့်ချင်းအေကဇူးကနေတဆက်ဆက်သွယ်မြင့်မြန်ထားပါတယ်ရှင
်။ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲကဒီဒေတာတွင်အတွက်ဆိုရင်ဘလောက်အရေးပါပါလဲဗျာ
။ဩစတြေးလျအာဆီယံဆမ်မစ်ကတော်တော်လေးအရေးပါ။အထူးသဖြင့်ဩစတြေးလျအတွက်ပါ။သူကဒီဟို Indian Ocean South China Sea မှာ နေရတယ်လို့ဆိုတော့ဒီရဲ့ဟိုအိမ်သားနှီးချင်းနေလဲဟုတ်လားဟိုစီးပွားရေးနဲ့လည်းဆက်ဆံရမယ်နိုင်ငံရေးနဲ့လည်းဆက်ဆံရမယ်အဲ့တော့သူကဩစတြေးလျအတွက်ကဒါတော်တော်လေးကိုရှင်းကြည့်တယ်အာဆီယံတိုင်းပြည်တွေအတွက်ကလည်းအရေးကြီးတာပေါ့ဆိုတော့ဩစတြေးလျကလည်းဒီမှာ resource rich country လို့ဖြစ်တယ်ပြီးတော့ဟိုချမ်းသာတဲ့တိုင်းပြည်လည်းဖြစ်တယ်စီးပွားရေးလည်းသူကတော်တော်လေးမှလည်းအရေးပါတယ်ပြီးတော့ democracy နဲ့ဖြစ်တယ်ဆိုတော့အခုလိုဟိုတရုတ်တိုင်းပြည်နဲ့ရှင်းပြနိုင်တဲ့အခြေမှဟိုတိုင်းရင်းချင်းလိုရပေါ့နော်ဒီဟိုအဲ part of this world မှာဆိုရင်သူတိုင်းရင်းချင်းလိုရအဲ့တော့ဟိုအာဆီယံနေပေါ့ဩစတြေးလျပေါ့ဟိုအကျိုးနှစ်ဖက်ရှိကြတယ်ပေါ့
Now ဒီဩစတြေးလျအစိုးရရဲ့မြန်မာရေးပေါ်ဆောင်ရွက်ချက်တွေကိုဆိုရင်ရောဘယ်လိုတွေရှိနေလဲဗျာ
သူများလို့တခြားဒီမိုကရေစီကန်ထရီတွေလို့UK လို့ US လို့ကနေဒါတွေပြီးရင်တို့ထက်စာရင်ဩစတြေးလျရဲ့ sanction တွေကအများကြီးနေပါဦးသူကလည်း sanction လုပ်တဲ့အခါမှာလည်းသူကနည်းနည်းနဲ့ကြာလေးကြာတယ်ကြာပြီမှာပေါ့တဲ့အခုဆိုရင် mining Australian mining company စတမတီမှာ after the coup မှာပဲချိန်နေတော့မယ်လို့ဟဲ့လား justice for myanmar report ပြထွက်လာအဲ့မှာဆိုရင် on diaspora ပေါ့နော်ဟိုကမ္ဘာပြည်မှာမွေးတဲ့ကမ္ဘာပြည်မှာကြီးတဲ့မနေတဲ့တွေကကိုယ့်ရဲ့အစိုးရကိုကြည့်ပြီးတော့ sanction နေဟဲ့လား mining enterprises 1 and 2 ရဲ့ mining နဲ့ပတ်သက်တာကို sanction နေတော့ပါဆိုပြီးတော့တောင်းဆိုထားတာလည်းရှိတယ်အဲ့ဒီတော့ညှို့လင့်ရတာပေါ့ Australian government က sanction လုပ်မယ်လို့တော့အလုံးကတော့ညှို့လင့်တာပေါ့လေ
ဒီ take this to the baby shit မြမအရေးပေါ်ဆိုရင်ဒီ Australia နဲ့ဒီ ASEAN ကောင်းဆောင်တွေဘလို့အရေးယူဆောင်ရွက်လာနိုင်တယ်လို့သုံးသပ်နိုင်လိုက်တာ
ASEAN ကလည်းသဘောချင်းချင်းပါကိုဟို members ချင်းချင်းကလည်းသဘောမတူပါတချို့တွေပို့ပြီးတော့ democratic ဖြစ်တဲ့လား Indonesia လိုတော့ကြတော့ပို့ပြီးတော့မမာပြည်ရဟောပို့ပြီးတော့ democracy အရေးကိုပို့ပြီးတော့စိတ်ဝင်စားတယ်ပြီးတော့တခြား member တွေကကြတော့တိတ်ဆိတ်မဝင်စားသူတို့မှလည်းသဘောမတူပါကြအဲ့အချိန်မှာ Australia ဝင်ပြီးတော့ပြညာကြတာနဲ့ဟဲ့လား democracy ကိုအလဲမှာထားပြီးတော့ဥဒတ်ထားပြီးတော့အဲ့ဒါကို तू ကအဲ့ဒါကို तू ကကောင်းဆောင်ရဲ့ယူပြီးတော့တခြားလူတွေကို democracy ကိုစင်စားအောင်လို့ तू ကတိုက်တွန်းပြရမှာပေါ့အဲ့လိုဖြစ်ရမယ်အဲ့လိုမတိုက်တွန်းတဲ့နဲ့ဒီ ASEAN ရဲ့ 5 point consensus နဲ့ပဲသွားမယ်ဆိုရင်တော့ witness ရအောင်ဘာလို့ဆိုတော့ 5 point consensus ကလည်းအလုံးဝအလုံးမဖြစ်ဘူးဆိုတာလူတိုင်းသိတယ်အဲ့ဒါကိုပဲပြောနေကြသုံးမယ်လားပြောနေကြသုံးမယ်ဆိုရင်တော့တော်တော်ကို witness ရအောင်ပါအဲ့တော့နီလာအသိရှာမှာပေါ့နီလာအသိရှာမယ်ဒီချက်ကြာဟလာနှလုံးသားရဲ့အနေပြီးတော့စိတ်ပါဝင်စားစွာနဲ့ဗမာပြည်ကိုကူညီခြင်းနဲ့ဆိုရင်နေတွေ့ရမှာပေါ့ဒါမှမဟုတ်ပဲဒီ 5 point consensus ကိုပဲပြောနေကြသေးတယ်ဆိုတော့တေးချစိတ်ဝင်စားကြလို့ပဲလို့ပဲပြောဖို့ပဲရှိတော့တာပေါ့ဒါကြီးကအလုံးမဖြစ်ဘူးဆိုတော့လည်းလူတိုင်းသိကြတယ
်နောက်တစ်ခုကတော့ဒီ Asia Pacific ဒေသတွေမှာဆိုရင် Australia ကဒီဘက်ကစီနိုင်ငံကြီးတခုလည်းဖြစ်နေတယ်ပြီးတော့ဆိုတော့မြန်မာအရေးပေါ်ဩစတြေးလျကဥဆောင်မှုခန့်ကန်တာရှိပြီးတော့EU ဆောင်ရွက်တာမျိုးတွေရှိလာနေတာဗျာ
ဩစတြေးလျနားလေရဒါဟာဟိုဆမ်ဝဲချစ်လို့ပေါ့ဒါ test case ပေါ့ဟုတ်လားဒီမြန်မာပြည်ရဲ့ democracy crisis တောင်းသူ့မှာတော်တော်လေးကိုဟို seriously စဉ်းစားပြီးတော့လုပ်ပြရမယ်ဆိုတော့သူမှာကန္ဓာရောက်လာဟဲ့လားသူကြိုက်လည်းပဲဖြစ်မကြိုက်တယ်လည်းဖြစ်ဖြစ်ဒီကန္ဓာကရောက်လာတော့သူကတီတီချာချာ seriously တီချာချာစဉ်းစားပြီးတော့ကိုသူကဒီအချိန်မှာအောင်ညင်ညင်နဲ့လုပ်ပြရတယ်အဲ့ဒီတော့အာဆီယံနောက်မှာပဲသူပုံနေတယ်ဒီ 5 point consensus ကိုပဲပြောနေတယ်အာဆီယံကိုပဲဒီလုပ်တယ်ဆိုရင်တော့အာဆီယံကလည်း3နှစ်ရှိပြသွားတာသူမလုပ်နိုင်ဘူးအဲ့ဒီမှာဆိုတော့ Australia ကသူ့မှာသူ့ကို call calling ပေါ့ဟုတ်လား calling မှာသူကဒါပြ မြင်လို့ဆိုလို့ရှိရင်တမိုင်းကတမိုင်းမှာသူ့ကိုဆုံးဖြတ်တဲ့အခါမှာအဲသူညက်တာမလှနိုင်ဒီကိစ္စမှာသူ့ရဲ့ဒါဆမိုးပွဲပဲသူပြကိုပြရမယ်ဟလာဒီမိုကရေစီကိုသူဘလောက် serious တက် human rights and democracy ကို serious တက်လဲဆိုတော့သူပြကိုပြ
မြန်မာစစ်တပ်နဲ့ဆက်ဆံရေးနီးနီးကပ်ကပ်ရှိခဲ့တဲ့ထိုင်းနိုင်ငံဟာအခုတော့မြန်မာအပေါ်ချတဲ့မူဝါဒကိုပြန်ပြီးတော့စဉ်းစားနေတယ်လို့ရှုမြင်တဲ့အကြောင်းသံမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။ထိုင်းဝန်ကြီးချုပ်ဆရစ်တာထဝီဆမ်လက်ထက်မှာအိန္ဒိယမြန်မာရဲ့ဗတ်ပေါင်းဆောင်အချက်တဲကိုဖြည့်ရှင်ရေးတက်တက်ကြွတ်ကြွတ်ဦးဆောင်လာနေတာနဲ့ပတ်သက်လို့ထိုင်းလွှတ်တော်ကမြန်မာရေးဆွေးနွေးပွဲမှာအဖွင့်မိန်ခွန်းပြောကြားခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကိုမိုင်းချင်းနိုင်ကဇူးမ်ကနေဆက်သွယ်မိမြန်ထားပါတယ်ရှင်
။ဒီကနေ့ဒီသတင်းပတ်ကုံမှာထိုင်းလွှတ်တော်ရဲ့မှာမြန်မာရေးဆွေးနွေးပွဲကိုတမ္မတ်ကြီးပါဝင်ပေါ့နော် NUG အစိုးရဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးရောနောက်ပြီးတော့ဒီ NUCC ပေါ့နော်သူတို့တွေဟိုပါဒီထိုင်းလွှတ်တော်ကဖိတ်ကြားခဲ့တာအဲ့ဒါဘာကြောင့်တမ္မတ်ကြီးတို့ထိုင်းလွှတ်တော်ကဖိတ်ခေါ်ခဲ့တာလဲရှင
်ကျွန်တော်နားလည်တော့ပေါ့နော်တချို့ဥစ္စာတွေလည်းကျွန်တော်စီစဉ်တာမဟုတ်တဲ့အတွက်ကြောင့်တော့သူများပြောတဲ့ဥစ္စာနဲ့ဖိတ်တဲ့လူရဲ့ပြောတဲ့ဥစ္စာလောက်ပဲအဲကျွန်တော်ပြန်ပြောလို့ရမှာပေါ့နော်အထူးသဖြင့်တော့အခုထိုင်းပါလီမန်ပေါ့နော်ဒီအထူးဖြင့်ဒီကော်မတီသူတို့ရဲ့ National Security Border Affairs Committee ရနေပြီးတော့အစည်းအဝေးနဲ့အဲဒီဆက်မနာတစ်ခုပေါ့နော်ဟိုပါလီမန်ကော်မတီအပြင်ပေါ့နော်အခြားဟိုအဖွဲ့အစည်းတွေကလည်းကိုစပွန်ဆာပူးတွဲပြီးတော့အာစီစဉ်နဲ့အဖွဲ့တွေလည်းပါပါတယ်ပေါ့နော်ဆိုတော့ဒီတော့ပေါင်းလုပ်တဲ့ဥစ္စာလည်းဖြစ်တဲ့အတွက်ကြောင့်ပေါ့နော်နောက်တစ်ခုကကြတော့လေမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ရင်အဲဒီဒေတာရင်းပေါ့နော်အထူးသဖြင့်အိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းအနေနဲ့အဲဆောင်ရွက်တဲ့ဥစ္စာတွေဟိုပို့ပြီးတော့ဟိုပို့ပြီးတော့ပေါ့နော်တက်ကြွစေခြင်းတဲ့သဘောကြောင့်လည်းအဲဖြစ်မယ်လို့ဟိုကျွန်တော်ယုံကြည်ပါတယ်လောက်တာလည်း Move Forward Party ကဥစ္စာအာလုတ်တယ်လို့ဟိုကျွန်တော်ဟောနားလည်တယ်ပေါ့နော်အဲဒါကြောင့်မို့လို့အခုထိုင်းမှာလည်းအစိုးရတက်တက်လာတယ်အဲပြီးတော့ဒီအစိုးရတက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုတ်ကင်နိုင်ဖို့အတွက်ကိုပေါ့နော်ပို့ပြီးတော့အဲသတင်းအချက်အလက်တွေပို့ရရှိအောင်မြေပြင်မှာဖြစ်တဲ့ဥစ္စာတွေပို့သိအောင်အဲ့ဒီအတွက်စီစဉ်တယ်လို့ကျွန်တော်နားလည်ပါတယ်
အဲ့တော့ဒီအိမီဂျင်ထိုင်းနိုင်ငံကသူကပုံမှန်အားဖြင့်ဆိုလို့ရှိရင်မြန်မာစစ်ကောင်စီပေါ့နော်အခုဆိုရင်မြန်မာစစ်ကောင်စီဒီမြန်မာစစ်တပ်နဲ့ကသူတို့ကအမြဲတမ်းနီးနီးကပ်ကပ်ဆက်ဆံရေးရှိခဲ့တယ်ဒါပေမဲ့အခုဒီထိုင်းလွတ်တော်မှာကြားတဲ့အခါကျမှဒီအခုထိုင်းလွတ်တော်အစ်စ်ကဒီမြန်မာရေးဆွေးနွေးပွဲကိုကျင်းပတာကြည့်မယ်ဆိုလို့ရှိရင်လက်ရှိထိုင်းဆိုရကမြန်မာပေါ်ထားတဲ့ဒီထိုင်းမူဝါဒကိုပြန်ပြီးတော့စဉ်းစားနေတယ်လို့ပြောလို့ရနိုင်တာရှင်
โอเคကျွန်တော်လည်းအဲ့လိုမျိုးနားလဲပါတယ်ဘာလို့လဲဆိုတော့အရင်ပြီးခဲ့တဲ့အစိုးရကတော့ဘာပြောပြောစစ်အာဏာသိမ်းပြီးရဲ့ပေါ့နော်ထိုင်းမှာစစ်အာဏာသိမ်းပြီးရောတက်လာတဲ့အစိုးရဖြစ်တယ်နောက်ပြီးတော့အခုအစိုးရကတော့ရွေးကောက်ခံပြီးတော့မှပေါ့နော်ရွေးချယ်ခံတဲ့အစိုးရအဲတရားဖြစ်တဲ့အတွက်ကြောင့်ပေါ့နော်ပို့ပြီးတော့ဟိုပြည်သူအတန်ပေါ့နော်ပို့ပြီးတော့နားထောင်လာတယ်လို့တော့ပိုနားလဲပါတယ်ဒါကြောင့်လွှတ်တော်ထဲမှာလဲပေါ့နော်ဟိုအားလုံးသိတဲ့အတိုင်းဟို move forward party ကတော့ဟို seats အများဆုံးရတဲ့ပါတီလဲဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဟိုဒါကျွန်တော်အမြင်ပေါ့နော်သူတို့ထိန်းချောင်းနိုင်အောင်လဲအဲသူတို့အနေနဲ့ထိန်းချောင်းနိုင်တဲ့ဆိုင် import ပေးနိုင်အောင်လဲပေါ့နော်အစိုးရ import ပေးနိုင်အောင်လဲအဲသူတို့စီစဉ်ခြင်းဖြစ်တယ်လို့တော့နားလဲပါတယ
်တစ်ဖက်မှာကြတော့ဒီထိုင်းနိုင်ငံသားဝင်ကြီးပြောသားပုံရဆိုရင်သူတို့ထိုင်းကဥဆောင်မဲ့ဒီမြန်မာနိုင်ငံအတွက်လူသားချင်းဒီစာနာမှုအကူအညီပေးရေးကိစ္စတွေမှာအဲသူတို့မြန်မာစစ်တပ်နဲ့လည်းအဓိကပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အနေထားပေါ့နော်ဘာဖြစ်ဆိုမြန်မာနိုင်ငံဘက်ချမ်းမှရှိနေတဲ့ဒုက္ခသည်တွေကိုဒီအကူအညီတွေရောက်ဖို့ဆိုရင်ပေါ့နော်ဆိုတော့သူတို့သွားမဲ့အစီအစဉ်မှာအဲ့တော့ဒီသမကြီးတို့ပေါ့နော်နောက်ပြီးတော့ NUG တို့ဒီတို့နဲ့ကိုတို့တိုင်ပင်ဆွေးနွေးမဲ့အခြေအနေရောရှိလားရှင
်ဟုတ်ကဲ့ကျွန်တော်မြင်တာပေါ့နော်အခုလိုမျိုးဟိုဒီလွှတ်တော်ကော်မတီကနေစီစဉ်တဲ့ platform တစ်ခုပါလဲပဲပေါ့နော်ကျွန်တော်တို့ရဲ့အတန်တွေကျွန်တော်တို့ရဲ့အဲဖြစ်စေလိုတဲ့ဥစ္စာတွေပြည်သူတွေကလိုလားတဲ့ဥစ္စာတွေကိုနားထောင်လို့ရတဲ့ platform တစ်ခုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒ ဒီလိုမျိုးပြောတဲ့နေဒီလိုမျိုးပြောကြားချက်တွေဒီလိုမျိုးထောက်ပြချက်တွေကိုတော့ဗောနော်ဒီထိုင်းပါလီမန်ကအသိရှိသလိုလက်ရှိထိုင်းအစိုးရလည်းသိရှိမယ်လို့ကျွန်တော်တို့နားလည်ပါတယ်ဗောနော်အဲနောက်တစ်ခုကကြတော့ခုလိုမျိုးဗောနော်ထိုင်းinitiative လောက်တာနဲ့ပတ်သက်လို့တချို့ဥစ္စာတွေလည်းကျွန်တော်တော်တော်ဆယ်တော့ပြောလို့မရသေးတဲ့အတွက်ကြောင့်ဗောနော်အသေးစိတ်တော့ကျွန်တော်ပြောဖို့တော့အနည်းငယ်တော့ခက်ပါတယ်ဒါပေမဲ့လည်းဟိုတက်နိုင်ကြများပေါ့နော်သူတို့တွေလည်းသူတို့လုပ်မဲ့ဥစ္စာကိုမိငုံးနေထဲမှာထည့်ပြောတဲ့ဥစ္စာမျိုးတွေကိုတွေ့ရတယ်။တရင်သမားတွေနဲ့တွေ့ဆုံတဲ့ဥစ္စာမျိုးတွေထည့်ပြောတဲ့ဥစ္စာမျိုးတွေမှာတွေ့ရတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကတော့အများနဲ့ထောက်ပြတဲ့ဥစ္စာတော့တက်ဆိုင်လူအားလုံးနဲ့ပေါ့နော်။အဲထိတွေ့ပြောဆိုဖို့ပို့ပြီးတော့ပေါ့နော်ထိတွေ့မှုတိုင်းမှာအတိတ်ပဲရှိတယ်ပေါ့နော်။ meaningful engagement ဖြစ်ဖို့ဆိုတဲ့ဥစ္စာတွေကိုပြောပါတယ
်မင်းချင်းနိုင်ဆက်သွယ်မြင်မြန်ခဲ့တာပါရှင်73စီကားရင်းနေရာမှာလျှက်စစ်က EV တွေအစားထိုးအသုံးပြုဖို့မူဝါဒပြောင်းလဲလုပ်တဲ့နိုင်ငံတွေတဲမှာမြန်မာနိုင်ငံလည်းပါနေပါပြီအောက်ထိန်95လီတာကိုကျပ်3000ဖြစ်နေတဲ့အတွက်နေတိုင်းကားသုံးရတဲ့သူတွေဖို့လျှက်စစ်ကားကိုစိတ်ဝင်စားလာကြတာပါဒါပေမဲ့လျှက်စစ်မီမှန်ဖို့အပါအဝင်အလုံးစုံရင်အာမခံစနစ်တွေအာသွင်းဆိုင်တွေစတဲ့အခြေခံလိုအပ်ချက်တွေရှိနေသေးတာကလည်း EV ကားတွေအတွက်အရေးကြီးတဲ့အချက်ဖြစ်တယ်လို့သုံးစွဲသူတွေကပြောပါတယ်။ဒီအချိန်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်။လောင်စာစီသုံးမော်တော်ကားတွေအများဆုံးအသုံးပြုနေတာကနေလျှက်စစ်ကားတွေကိုဦးစားပေးတင်သွင်းရမယ်ဆိုတဲ့မူဝါဒအပြောင်းအလဲကြောင့်ပြည်ရင်းကားစည်းကွက်ကိုအတော်လေးရိုက်ခတ်ခဲ့ပါလေ။လက်စစ်ကားတွေအာဏာချက်အာသာချက်တွေကိုအမျိုးမျိုးသုံးသပ်နေပေမဲ့လည်းအခု2024ခုနှစ်ထဲမှာလက်စစ်ကား EV ကားတွေအပေါ်မှာပြည်တွင်းမှာစိတ်ဝင်စားမှုအရင်ကထက်ပိုတိုးလာပါလေ။ပြီးခဲ့တဲ့2023ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့73စီပြတ်လက်ခဲ့ပြီးတော့အများစုအခက်အခဲဖြစ်ခဲ့ပါလေ။အဲ့ဒီချိန်ကစပြီးလက်စစ်ကားတွေကိုစိတ်ဝင်စားလာကြကြောင်းလက်စစ်ကားရုံးချသူတွေကပြောပါလေ2023ခုနှစ်ထဲမှာ7,900ရှိခဲ့တဲ့လက်စစ်ကားတွေဟာအခုဆိုရင်3,000လောက်ဖြစ်လာကြအောင်ပြောပါရယ်လျှက်စစ်ကားထဲမှာအများစုကတရုတ်နိုင်ငံကဖြစ်တယ်လို့ Toyota တို့ Honda တို့လိုမျိုးဂျပန်တစိ့လျှက်စစ်ကားတွေကိုလည်းတရုတ်မှာပဲတက်ဆင်ထုတ်လုပ်ကြတာပါပြည်တွင်းမှာတော့ 7,500 အောက်လျှက်စစ်ကားတွေကိုစိတ်ဝင်စားမှုပိုများပါတယ်အထူးသဖြင့်အမခန့်ချက်ရှိတဲ့တစိ့မျိုးကိုစိတ်ဝင်စားမှုများကြောင်းလျှက်စစ်ကားရောင်းချတဲ့လုပ်ငန်းရှင်တဦးဖြစ်သူကိုတန့်စင်ကပြောပါရယ်
အဲ့ဘာမှပြောဝင်လာတော့ Nissan Leaf ကတော့ဒါဈေးတသားဆုံးနဲ့ကျွန်တော်ဝင်လာတယ်ဒါပေမဲ့အဲ့တော့ဆင်းဝင်စားမှုအဲ့လောက်မရှိဘူးဈေးပေါ်လို့တာဟိုဖြစ်တာအခုဆိုရင်ကျွန်တော်ဒီဟိုအမခံချက်မရှိတဲ့အတွက်ရပ်ထားရတဲ့ကားကြီးအများကြီးပေါ့ Nissan Leaf ကဘာလို့ကိုပြင်ပြီးတော့မှကော့ကိုပဲပြင်ရတာအောင်အဲ့လိုမျိုးဆိုတော့နောက်ထပ်ဒီနောက်ပိုင်းမှာဝင်လာတာ Tesla ပေါ့ Tesla လည်းဒီလိုပဲကျွန်တော်တို့အမခံချက်မရှိဘူးတွင်းလာတယ်ကော့ကိုပြင်ပြင်အဲ့လိုမျိုးပဲရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာကျတော့ EV တွေကကျွန်တော်ကုမ္ပဏီတွေမှာအမခံနဲ့ဒါ Tower Shift နဲ့တို့ဘာလို့ပေးလာတယ် Battery Motor ပေးလာတဲ့ဒီမှာအယောင်းဝယ်ဖြစ်လာတာပေါ့
မြို့သားဆင်လျက်စစ်သုံးရင်နဲ့ဆက်ဆက်လုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဦးဆောင်ကုမ္ပဏီကခွင့်ပြုပေးထားတဲ့လျှက်စစ်ကားနဲ့ဆက်ဆက်လုပ်ငန်းလုပ်ကိုင်တဲ့ကုမ္ပဏီပေါင်း83ခုရှိပါတယ်။ဒါပေမဲ့လျှက်စစ်ကားတွေအများအပြားဝင်လာမယ်ဆိုရင်တော့အပူပစ္စည်းရောင်းချတဲ့လုပ်ငန်းတွေကအ ਨੇ အချင်းပဲရှိသေးကြောင်းကိုတန့်စင်ကပြောပါတယ
်။တချို့ error တွေတက်တဲ့အချိန်မှာပစ္စည်းသွားမေးတဲ့အခါကျရင်ဒါ2လဆောင်အောင်မယ်3လဆောင်အောင်မယ်အဲ့ခက်ခဲလေးရှိတယ်။အဲ့ဒါတော့ဟိုနည်းနည်းလေးဒုက္ခရောက်တယ်။အမှန်ဆိုရင်ဒါစပယ်ဘက်တွေကရှိရင်တွင်းထားမှာလေကျွန်တော်တို့ဒီအရင်တော့ဆိုရင်ဒီ SKG နဲ့ထုတ်တဲ့ Suzuki ရောပါလို့ဆိုရင်အခုတကားတွေမှန်နေ engine တွေ gearbox တွေအစသူက showroom မှာ 3S နဲ့ထားပေးရတာပေါ့ပစ္စည်းမှာထားပေးရတယ်ဘယ်မျိုးဖြစ်ဖြစ်တောင်ကြီးပဲဖြစ်ဖြစ်သူ့ရဲ့ engine wire ဟို fitter wire fitter ကျွန်တော်တို့ဒီ engine wire တွေအကုန်လုံးစပယ်ဘက်တွေကိုထားပေးရတယ်အဲ့လိုမျိုးရှိရပေါ့နော် EV မှာကြောင့်အဲ့လိုမျိုးလေးမတွေ့ရဘူးဒါလည်းအဝင်လဲလို့လည်းဖြစ်ရင်ဖြစ်မှာပေါ့နော်
လျှက်စစ်ကားကိုရွေးချယ်ရတဲ့အဓိကအကြောင်းရင်းကတော့ကွန်ကျစရိတ်တက်တာလို့ဖြစ်ကြောင်းသုံးဆွဲသူတဦးက VOE ကိုပြောပါတယ်ကီလို4000အသုံးပြုထားတဲ့ပမာဏကိုတွက်ကြည့်မယ်ဆိုရင်အရင်ကထက်ပိုပြီးတက်တာကြောင်းသူကအခုလိုပြောပါတယ
်ကျွန်တော်အခုသုံးထားတဲ့ကီလို4000ကျော်လောက်ကိုကျွန်တော်အရင်ပုံမှန်သုံးနေတဲ့ကားနဲ့ပြန်တွက်ကြည့်ရင်ကျွန်တော်ကလောလောဆယ်ကျွန်တော် 6,000 လောက်ကိုကျွန်တော်တက်တာအောင်လုပ်ပလိုက်ပြီးတော့ပြောလို့ရတယ်အဲ့6,000ကျွန်တော်ဘာပြန်သုံးလိုက်လဲဆိုကျွန်တော်အိမ်မှာအားသွင်းလို့ရအောင်ကျွန်တော်စင်ရရှိရည်စင်လိုက်တယ်။ဥပမာမီတာလျှောက်ရမယ့်ဟာလေးတို့ဝါကျိုးအကောင်းလေးသုံးရမယ့်ဟာလေးဒီစင်ရမယ့်ဟာလေးအဲ့6,000မိုးလောက်ကျွန်တော်စင်လိုက်တယ်။သ တော့လည်းအရသာအတိမှာမတုံးမချင်းရတော့ဒီအရသာကိုပြောပြနေလဲမသိဘူးဒီထဲကိုဝင်လိုက်မှဒီအရသာအတိအဲ့တော့မရောက်မချင်းရတော့ဟိုဘလို့ကတုံးရင်ကောင်းမလားဘလို့လေးလဲဘာကြီးလဲဆိုတော့ဒီဘက်ကိုရွှေ့ကြည့်လိုက်ပေါ့ရွှေ့လိုက်ရင်သိတာအများကြီးကျွန်တော်တို့နိုင်ငံမှာတော့လူသေးရတော့အများကြီးရှိသေးတယ်ကြာအများကြီးဆိုအခုဒီမှာ24 hour ရတဲ့ station ကဒီတစ်ခုပဲရှိတယ်ဒီတစ်ခုပဲရှိရဲဆိုတော့ဒီအရကိုလည်းကျွန်တော်တို့ကအချိန်ကိုနည်းနည်းလေးပိုတိုးစေချင်တယ်ဥပမာဒါဆိုရင်လည်းအခုမနက်6နာရီပွင့်နေညနေ9နာရီဒါ6နာရီတော့မပိတ်တယ်ဆိုတော့ဒါလေးကိုလည်းနည်းနည်းလေးအချိန်ထပ်တိုးစေချင်တယ်တခြား station တွေမှာလည်းအဲဘယ်လိုပြောရမလဲမီးကိုလာစေချင်တယ်နောက်တစ်ခုကဒီ hotel တွေပေါ့အခုချိန်ကြီးမြန်မာနိုင်ငံမှာပဲစတားရှိတဲ့ hotel မှာမှ first charge မရှိဘူ
းတက်စစ်ကားတွေဟာမီးလောင်လွယ်တယ်ဆိုတဲ့သတင်းတွေရှိနေပေမဲ့ဒါကရင်စိတ်ပိုင်းကိုလိုသလိုပြုပြင်ပြောင်းလဲလို့ဖြစ်လာတဲ့မတော်တဆမှုလို့သုံးဆွဲသူတွေကပြောပါတယ်။အာမခံလုပ်ငန်းတွေကယာနှုံးပြီးအာမခံပေးမယ်ဆိုရင်တော့လက်စစ်ကားတွေကိုတိတက်ပို့ပြီးတော့စိတ်ဝင်စားလာနိုင်ကြောင်းသုံးဆွဲသူတွေကပြောပါတယ်။အခုဆိုရင်ပြည်တွင်းမှာလိုင်စင်ရထားတဲ့လက်စစ်ကားဟာတစ်နှစ်အတွင်းအစီးရေ2600ကျော်သွားပြီလို့ထုတ်ပြန်ချက်ချုပ်မှာတွေ့ရှိထားပါတယ်ခင်ဗျာ။
လာမယ့်နိုဝင်ဘာမှာချင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ချရောက်လာမယ့်ဘလူးလုံးဂျုံရဲ့ချင်းချောက်မှုကိုမဆိုကာကွယ်သွားနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်လွတ်လပ်တရားမျှတပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့မှာရွေးကောက်ပွဲတာဝန်ရှိသူတွေကိုတင်နန်းပေးနေတဲ့နေရာကို VOA သတင်းတောက်ဗာရိုနီကာဘော်ဒရက်စ်ကိုယ်တိုင်သွားရောက်သတင်းရှုပြီးပေးပို့ထားတဲ့သတင်းဆောင်မကတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
အမေရိကန်ဖက်ဒရယ်ဆိုရတာဝန်ရှိသူတွေဖီနယ်ဆိုရတာဝန်ရှိသူတွေနဲ့ဒေသနာအာဏာပိုင်တွေကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လိုက်တာနဲ့ရွေးကောက်ပွဲကာကွယ်ပေးဖို့ကိစ္စတွေကိုပို့ပြီးတော့တင်းကျပ်ထားကြအောင်ဒါပေမဲ့အမေရိကန်သမ္မတရွေးကောက်ပွဲဟာတရားမျှတပြီးဘေးကင်းလုံခြုံမှုရှိမယ်လို့အမေရိကန်ဆိုရထိပ်တန်းတာဝန်ရှိသူတွေကလွှတ်တော်ကိုပြီးခဲ့တဲ့လကပြောကြားလိုက်ပါတယ
် From cyber threats, from physical threats, from operational risks,and from foreign
cyber internet ချင်းချောက်မှုတွေရုပ်ပိုင်းဆိုင်ရာချင်းချောက်မှုတွေလုပ်ငန်းပိုင်းဆိုင်ရာအန္တရာယ်တွေနဲ့ပြည်ပကဝင်ရောက်ဆွဲဖက်မှုတွေရှိနေပေမဲ့တိထားဖို့ကကျမတို့ရဲ့ရွေးကောက်ပွဲအခြေခံစနစ်တွေကမတူကွဲပြားပြီးဗဟိုချုပ်ကိုင်မှုမရှိတာပါပြည်နယ်တွေနဲ့နိုင်ငံတော်ကတရားစီရင်အုပ်ချုပ်ပိုင်ခွင့်နယ်မြေ 8,800 ကနေစီမံခန့်ခွဲတာကြောင့်အဲ့ဒီလိုတစ်ခုနဲ့တစ်ခုမတူကွဲပြားမှုကအန္တရာယ်ဒဏ်ခံနိုင်ရည်ရှိပါတယ်
အူမာဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမြို့မှာဆိုရင်မဲသားတွေကိုစကန်ဖတ်တဲ့စက်တွေကိုအင်တာနက်နဲ့ချိတ်မထားပါဘူး။ဒါကြောင့်မဲရီတွက်တဲ့လုပ်ငန်းစဉ်ကိုအင်တာနက်ကနေဝင်ရောက်တိုက်ခိုက်လို့မရဘဲပို့ပြီးတော့လုံခြုံမှုရှိအောင်လုပ်ထားပါတယ်။
Additionally, we test the scanners prior to every election through a very intense.
အဲ့အပြင်ရွေးကောက်ပွဲတွေလုပ်တဲ့အခါတိုင်းအဲ့ဒီမတိုက်ခင်မှာစကန်နာတွေကိုကျမတို့စမ်းသပ်စစ်ဆေးကြည့်ပါတယ်။အဲ့ဒီစကန်နာတွေထဲမှာ program တွေတေချာထည့်ထားသလားဆိုတာအသေးစားစမ်းသပ်ထားပါတယ်။
ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိဖို့အတွက်အလက်ဇန်ဒရီးယားမြို့မှာတော့ရွေးကောက်ပွဲတာဝန်ရှိသူ900ကိုဒါမဲ့ရွေးကောက်ပွဲအကျိုးပါတီတွင်ပဏာမရွေးကောက်ပွဲတွေနဲ့နိုဝင်ဘာလရွေးကောက်ပွဲအတွက်သင်တန်းတွေပေးနေပါတယ်။အဲ့လူတွေဟာရွေးကောက်ပွဲမှာမဲပေးဖို့အတွက်ဘာတွေလိုအပ်တယ်ဆိုတာအပါအဝင်မဲတွေကိုရေတွက်မဲ့စကန်နာတွေဘယ်လိုသုံးရမလဲဆိုတာနဲ့အဲ့ဒီမဲရုံရဲ့ရလဒ်တွေကိုဘယ်လိုအတည်ပြုမလဲဆိုတာတွေကိုလေ့လာနေကြပါတယ်
။ How many people have checked in? How many?You know, ballots have gone through the machine.
And it's a lot maybe who lare. ပြီးထားတဲ့မဲကြီးအတွက်ဘလောက်ဆက်တွေကနေဖြတ်သွားတယ်။ပြီးတော့ဂျာတာတနေ့လုံးလုံနေတာဖြစ်တယ်လို့လူတွေအများကြီးလုံနေကြတာပါ။ပြီးတော့ကျွန်တော်တို့ကနေရာတွေကိုပြောင်းပြီးတော့လုတ်ခိုင်းနေ။ဆိုတော့ရွေးကောက်ပွဲမှာတစ်ဖွဲ့လုံးပေါင်းပြီးမမမကန်လုတ်ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ပါဘူး။
နိုင်ငံရေးရာကြီးကြဲကွဲလွဲနေတဲ့အခြေအနေနဲ့ဖြစ်လာနိုင်တဲ့ချင်းချောက်မှုတွေကြောင့်ရွေးကောက်ပွဲအရာရှိမတ်ဒိုင်ယာနဲ့တခြားလူတွေဟာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေကိုရှော့ချနိုင်စေမဲ့နီးလန်းတွေကိုလည်းလေ့လာနေကြပါတယ
် Maybe once in a blue moon there will be someone who is belligerent or you know
this happens ခါတလေမှာတော့မဲပေးတဲ့သူတွေတဲမှာအတော်လေးကိုရှာရှာပါပါအဲ့ဒီနေ့မှာစိတ်အဆင်မပြေဖြစ်နေတဲ့သူတွေရန်လိုနေတဲ့သူတွေရှိတတ်ပါတယ်ဒါပေမဲ့များသောအားဖြင့်တော့အဆင်ပြေပါတယ
်ဒီဝီယာအားဖြင့်တော့လာမယ့်သမားရွေးကောက်ပွဲဟာအဆင်ပြေချောမွေ့မှာဖြစ်တယ်လို့အကဲကတူဖြစ်တဲ့ John Sorkin တက္ကသိုလ်ကအမှုဆောင်ညွှန်ကြားရေးမှူး Anton Deborah ကပြောပါတယ
် There are many many eyes on the on our election system and adversaries don't really like
ကျွန်တော်တို့ရဲ့ရွေးကောက်ပွဲစနစ်ကိုစောင့်ကြည့်နေတဲ့သူတွေအများကြီးရှိပြီးတော့မိတ်ဆွေမဟုတ်တဲ့ရန်ပတ်နိုင်ငံတွေကတော့မကြိုက်ကြပါဘူးသူတို့ကလူတွေသိစိတ်ဝင်စားတဲ့အလွယ်တကူပြစ်မှတ်ထားတိုက်ခိုက်လို့ရတဲ့အရာတွေကိုရှာကြပါတယ်အဲ့ဒီအချက်တွေကြောင့်ကျွန်တော်ကတော့2024ရွေးကောက်ပွဲမှာ ုံချုံရင်းနဲ့ပတ်သက်တဲ့ပြဿနာတွေသိရှိမယ်တော့မထင်ပါဘူ
း။
ကမလေမေဆနာရှင်တွေသတိထားတဲ့အချိန်ကြောင့်မှုတော့ရှိတယ်လို့ရွေးကောက်ပွဲအသိပညာပေးသူတွေကပြောပါတယ်
။ There is mis and disinformation being sowed about the voting systems and how
ကျမတို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်ယုံကြည်မှုတွေထိခိုက်အောင်ရွေးကောက်ပွဲစနစ်နဲ့ဘယ်လိုလုပ်ကြရလဲဆိုတာနဲ့ပတ်သက်ပြီးသတင်းမှားတွေသတင်းတူတွေဖန်တီးဖြန့်ချီနေတာတွေရှိပါတယ်။ကျမကတော့အဲ့ဒီဟာကပိုးပြီးတော့စိုးရိမ်စရာကောင်းတယ်လို့ထင်ပါတယ်။
အမေရိကန်မဲဆနာရှင်ပြည်သူတွေစေနာဝန်ထမ်းတွေမဲယုံဝန်ထမ်းတွေနဲ့လေးလာစောင့်ကြည့်သူတွေအနေနဲ့နိုးနိုးကြားကြားနဲ့သတိဝိရိယရှိဖို့တကယ်လို့ရွေးကောက်ပွဲလုပ်ငန်းတွေဘလို့အလုပ်လုပ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးစရာရှိတဲ့ဆိုရင်အာဏာပိုင်တွေကိုဆက်သွယ်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင်။VOA American အတန်ရဲ့2024ခုနှစ်မတ်လ9ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ Gen Z အကစားအစီအစဉ်တို့ကိုမတိုက်ခင်မှာထုတ်လွှင့်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန့်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။မကြသေးမီကညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီကြားသဘောတူညီမှုတရက်ကိုတရုတ်ရဲ့ချားဝင်ဆစ်ဆက်မှုနဲ့ရခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကလည်းအသေးစိတ်အချက်လက်ကိုမထုတ်ပြန်ပေမဲ့သဘောတူညီမှုရရှိချောင်းဆေးဆက်ပေးတဲ့တရုတ်ကိုကျေးဇူးတင်ကြောင်းစသဖြင့်ပြောကြားထားပါတယ်။ဒီသဘောတူညီချက်ကဘယ်အတိုင်းအတာအထိရိုက်ခတ်ပြီးမြန်မာဒီမိုကရေစီရေးမှတရုတ်ကိုဘယ်လောက်အားထားနိုင်တယ်လဲဆိုတာတွေကိုဒီသတင်းပိုင်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါဗျာ
ရှင်ရှမ်းမြောက်ကိစ္စမှာတရုတ်ကဂျာဝင်ဆေးဆက်ပေးတာဟာသဘောတူညီမှုတွေရတယ်ဆိုပြီးသတင်းတွေထွက်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါလဲ
ရှမ်းမြောက်ကိုတိုက်ပွဲဖြစ်ပြီးကြတာတရုတ်ကဆက်ဆက်ပေးတာ၄-၅ချိန်ရှိခဲ့ပြီးဖြစ်ပါတယ်အဲ့ကြမှာလည်းပဲသဘောတူညီမှုရရှိပြီလို့သတင်းတွေထွက်လိုက်ပြန်တိုက်လိုက်အဲ့လိုဖြစ်ဖြစ်လာခဲ့တယ်ဆိုတော့အခုတချိန်ကတော့သဘောတူညီမှုရတယ်ဆိုတော့သတင်းကတော်တော်ကြာကြာပြန်ပြန်ထွက်လာတော့ဒီချိန်တော့သဘောတူညီမှုရတာမှန်နိုင်တယ်လို့ယူဆရပါတယ်အဲ့ဒီတစ်ခုပေါ့လေဆိုတော့လူတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိစိတ်ဝင်စားရတယ်ဒီသတင်းကိုသိစိတ်ဝင်စားတော့လူတွေရဲ့သုံးသပ်အမြင်ကိုကြည့်မယ်ဆိုတော့တချို့ကလည်းအကောင်းမြင်ကြတယ်ပေါ့လေငြင်းငြင်းရသွားတယ်ဆိုတော့တရုတ်နယ်စပ်ကုန်သွယ်ရေးလမ်းပွင့်သွားမယ်အတရားအဖြစ်မြန်မာနိုင်ငံကကုန်စည်ရေးဘက်ကလာအဲ့ပြဿနာတွေပြေလည်သွားနိုင်တယ်နောက်တစ်ခါဆမ်းမြောက်ပြည်သူတွေဘဝနဲ့နေသားထိုင်များရှိသွားမယ်နောက်ပြီးတော့ဆမ်းမြောက်ကတိုင်းရင်းသားကိုယ်ကနေသားပိုင်းအောင်သူတို့လူကြီးနဲ့နေမျိုးကိုသူတို့ရသွားမယ်ဆက်သဖြင့်အဲ့လိုအကျိုးတွေရှိတဲ့အတွက်ကြောင့်ကောင်းတယ်လို့တချို့ကမြင်ကြတာရှိပါတယ်တချို့ကလည်းပဲဒီသုံးပါတီမဟာမိတ်ဖွဲ့ဆက်တိုက်တုန်းကတော့တိုင်းနိုင်ငံလုံးပြည်တော်စုတစ်ခုလုံးလွတ်မြောက်ရေးဒီမိုကရေစီရရှိရေးဆိုအခုကျတော့ဘယ်လိုလုပ်ရတာလဲဆိုပြီးတော့လည်းပဲတချို့ကအဲ့လိုမချင်မချမ်းနဲ့ပြောကြတဲ့လူရှိပါတယ်ဆိုတော့ဒါအမြင်အမျိုးမျိုးပေါ့လေရှင်းလဲလို့ပြောမှာဖြစ်ပါတယ်ဒီကိစ္စ
ဟုတ်ကဲ့ပါဒီ online မှာပြည့်နေတဲ့သတင်းတွေမှာတော့ဟိုအသေးစိတ်အချက်လက်တွေနဲ့ဖော်ပြတာကိုတွေ့ပါတယ်စစ်ကောင်စီဘက်ကပြောခွင့်ရတာတော့ဒါကိုအသေးစိတ်ထုတ်ဖော်ပြောတာမရှိပါဘူးအဲ့ဒီပုံမှန်ဘယ်လိုနှိုင်းယှဉ်ပြီးပြောရပါမလဲ
online မှာပြည့်နေတဲ့သတင်းတွေကတရက်နှစ်ရက်လောက်ရှိပြီထင်ပါတယ်အဲ့ဒီခါမှမစစ်ကောင်စီကမလွှဲမဆောင်သာလို့ပြန်ပြောလာရတဲ့သဘောဆိုပြီးတော့ဖြစ်ပါတယ်အဲ့တော့တယ်လို့စကောင်စီကထုတ်ပြန်တဲ့နေရာမှာလည်းပဲ online မှာပြက်နေတဲ့အချက်လက်၅ချက်လောက်ရှိမှထင်ပါတယ်အဲ့ဒီဟာတွေကိုအကုန်လုံးပယ်ချထားတာမဟုတ်ပါဘူးအကုန်လုံး launch ကမှာစကောင်စီပြောတာကျွန်တော်တို့ဟာဒီသဘောတူညီချက်ကိုအပြင်ကမပြောစရမ်းဆိုပြီးတော့သဘောတူညီမှုရရှိရတာဖြစ်ပါတယ်ဒါပေမဲ့ကောလာဟလတွေပြက်နေတယ်လိုရာဆွဲပြောနေရတယ်အဲ့ဒါကြောင့်ကျွန်တော်ဖြည့်ဆည်းမရစီဆိုပြီးတော့သူကပြောနေတာအချက်လက်တွေကိုမပြောပါဘူးသူကအကုန်လုံးရေဘူးရ launch ပြီးတော့ပြောသွားချင်တာဖြစ်ပါတယ်ဒါပေမဲ့ online မှာပြက်နေတဲ့အချက်လက်တွေထဲမှာကြည့်မယ်ဆိုရင်တော့အရေးကြီးတဲ့အချက်တွေကိုဖော်ပြထားပါတယ်ဒီအပြစ်ခတ်ကိုရက်ဆက်မယ်ရက်ဆက်ပြီးတော့တက်နှစ်ခုနဲ့နှစ်ချင်းတိုင်းမတွစ်ဆုံအောင်လုပ်မယ်ပြီးတော့အဲ့နေမြေသိမ့်ပိုက်ထားတဲ့နေမြေကိုကုကန်ရဲ့အာစနာပိုင်ဆိုင်မှုလောက်မှာထည့်မယ် နောက်ပြီးတော့တေုံနေစကုံသွေးမပြည့်မစီအောင်လှုပ်ထားမယ်အဲ့ဒီမှာလှုပ်တဲ့နေရာမှာ900ရာခိုင်နှုန်းအဲ့ဒီဒေသခံတိုင်းသားအဖွဲ့ကရပြီးတော့သူတို့ဟာတေဝင်းဆွေးအဖြစ်အဲ့ဒီဒေသကိုပဲဆွေးအဖြစ်နဲ့အသိငှပြုရဲဆွေးရရမယ်သုံးရာခိုင်နှုန်းကိုဒီဘက်ကယူမယ်စသဖြင့်သူတို့ပြောထားဆိုအတော်လေးအသေးစိတ်ကြားလိုက်ချက်လက်တွေဖြစ်ပါတယ်ဆိုတော့ဒီဟာကိုကြည့်မယ်ဆိုရင်တော့လောလောဆယ်မ ဆမ်းမြောက်ကတိုင်းသားအဖွဲ့တွေကိုနယ်မြေပေးလိုက်ရတာသူတို့ဟာစီးပွားရေးထိန်းချုပ်မှုတော်တော်များများရရှိသွားတာတွေဟာလည်းအထောက်အကြအနာကိုထိခိုက်တာမဟုတ်ပါဘူးသူကအနှောင့်အယှက်လွတ်အောင်စစ်ကောင်စီဘက်ကပြောဆိုချင်တာဖြစ်တယ်လို့ယူဆပါတယ်နောက်ပြီးတော့ကျွန်တော်တို့ကအခုဆွေးနွေးတဲ့တင်းလန်လေးဆိုတော့ဒီကိစ္စအသေးစိတ်ကြီးပေါ့လေနောက်ဘယ်လိုဖြစ်လာမလဲကျွန်တော်တို့အသံလွှင့်တဲ့ဘုတ်ခုန
င်ခဲ့မယ်ဆိုရင်ဘယ်လိုအကျိုးတရားမှုတွေရှိနိုင်မှာလဲ
သူကပြောခဲ့သူပါအဲ့လိုနာစစ်တောင်စီရတော့နည်းနည်းအသက်ရှူပေါ့ရသွားမှာပေါ့လေဆိုဆက်မြောက်ကတရင်သားဒေသတွေကလည်းပဲသူတို့လူကျင်တဲ့ထက်လက်တွေသူတို့ရရှိသွားပြီးဆိုပြီးတော့သူတို့တန့်နိုင်ပါတယ်ဆိုတော့နှစ်ဖက်လုံးဟာအဆင်ပြေတယ်စစ်ကောင်စီကနင်းမြေအဖျင်းအနာပိုင်စုမှုအဖျင်းစီးပွားရေးချုပ်ကိုင်မှုအဖျင်းအရှော့ပေးရတဲ့သဘောရှိပေမဲ့သူကလောလောဆယ်မှာတော့ထွက်ပေါက်ရသွားတော့ပေါ့။မင်းတို့အရှုံးနဲ့ညီဝဲတစ်ထင်းလုံးစစ်မိပြင်အရှုံးနဲ့ရင်ဆိုင်နေရတဲ့ထွေပြေးရတဲ့လက်နိုင်ချတာတွေဆိုတဲ့ပြင်အမြိုက်ကြုံရတော့ဒီကတ္တနာကတော့အဲ့မှာဆမ်းမြောက်ဒေသမှာတော့လွတ်သွားမှာဖြစ်ပါတယ်။သို့တော်လည်းပဲစိုးစောကပြောခဲ့သလိုပဲပြည်သူတွေကတော့တချို့ကတော့မကျေနပ်ဘူးပေါ့လေအခုလုံးဒါဒီမိုကရေစီအောင်ဆက်တိုက်မယ်ဆိုလို့ပြောတယ်ဆိုတော့ဆမ်းမြောက်မှာတိုက်ပွဲပြီးသွားပေမဲ့လည်းပဲဆိုတဲ့တဲ့နေရာမှာစစ်ကောင်စီကသူတို့ဘဘကအင်းအကိုပြန်ပြီးသုံးကောင်းသုံးလာနိုင်တဲ့သဘောလည်းပဲရှိနေပါတယ်
။ဒီတော့ဥကျော်စင်တာပြောချင်တာဒီရှမ်းမြောက်မှာသုံးမဲ့အင်းအားတွေကိုစစ်ကောင်စီကတခြားနေရာတွေမှာဖိပြီးတော့သုံးလာနိုင်နေဆိုတဲ့သဘောလား
။ဟုတ်ပါတယ်။ဒီစစ်ပွဲပြီးတဲ့နောက်မှာပဲရှမ်းမြောက်မှာအဲ့လိုတိုက်ပွဲဖြစ်ပြီးတော့ခဏလေးသဘောတူညီမှုရတယ်လို့ကြားတဲ့အခါမှာစစ်ကောင်စီကသူတို့အင်းအားနဲ့ဖိပြီး calling ကိုပြန်ပြီးသိမ်းသွားတာကြည့်မယ်ဆိုရင်စစ်ကောင်စီကတော့ကျွန်တဲ့နေရာမှာအဲ့လိုပဲလှုပ်လာမယ်ဆိုတဲ့သဘောတော့တော်တော်လေးချင်းချင်းကြားတွေ့နေရပါတယ်အဲ့ဒါကတော့အဓိကစဉ်းစားချက်ချက်ပေါ်လေအဲ့ဒီတော်လိုင်းအင်းအားစုတွေဘက်က
အဲ့တော့ဒီ AA နဲ့ဟိုရခိုင်မှာဖြစ်နေတဲ့တိုက်ပွဲတွေအခြေအနေရပါရောဒီတရုတ်ကရှမ်းမြောက်မှာလိုပဲရခိုင်မှာရောအဲ့လိုဂျောင်းဝင်ပြီးတော့ဆေးဆက်ပြီးလာနိုင်ပါလား
အဲ့လူတိုင်းတော်တော်လေးစိတ်ဝင်စားရပါတယ်ဒီခေတ်ဆောက်အခုလောလောဆယ်မှာတော့အခုဆွေးနွေးပွဲမှာရခိုင်ကိစ္စမပါပါဘူးအဲ့ဒါကိုအေအေရဲ့ဒူးစူးစူးဖြစ်တဲ့ဒေါက်တာညူထွန်းအောင်ကပြောတော့တာကြားလိုက်ပါတယ်လောလောဆယ်မှာရခိုင်ကိစ္စကိုသူတို့မဆွေးနွေးဘူးဆိုတော့သူစကားကိုဇေယနာပြင်လောလောဆယ်မှာမပါဘူးဆိုတော့နောင်ပါလာနိုင်မယ်ဆိုတဲ့သဘောပေါ်တယ်ဆိုပါလာနိုင်ရင်ဘယ်တိုင်းဓာတ်ဖြစ်လာမလဲအဲ့ဒါကတော့စိတ်စိတ်ဝင်စားဖို့ခေါင်းပါတယ်ရခိုင်ကိစ္စဟာရှမ်းမြောက်လောက်တေကကမင်းသားရည်သွားလောက်နဲ့ရလိုက်တော်ပြီးကြာဖွင့်ထားဆိုလို့ပြီးနိုင်တဲ့ကိစ္စမဟုတ်ပါဘူးတရုတ်ရဲ့အကျိုးစီးပွားဟာရှမ်းမြောက်အကျိုးစီးပွားတွေရခိုင်မှာပုံများပါတယ်သူကမဟာဗျူဟာရထွက်ပေါက်ရနိုင်တဲ့အိန္ဒိယသမုဒ္ဒရာကိုအဲဒီကရခိုင်ကတချင်းဆိုရင်းနဲ့စိတ်ကန်းတို့အထူးစီးပွားရေးဇုံတို့ပိုက်ပလိုင်းတို့ရှိနေဆိုသိအရေးကြီးတဲ့ကိစ္စပါအဲဒီအပြင်တရုတ်တယောက်တည်းသဘောနဲ့လုပ်ပြီးတော့အခုတော့မှအိန္ဒိယအစိုးရနေပြီတရုတ်လုပ်နေတဲ့ကြောက်ဖြူကအဲဒီစီမံကိန်းတွေနဲ့စစ်တွေမှာအိန္ဒိယတိချောင်းတဲ့တော်ဒန်ဘက်ဆုံစီမံကိန်းဟာမိုင်း60လောက်ပြေဝေးတာအဲ့ဒါဆိုတော့အိန္ဒိယရဲ့ဒီဟာကိုစောင့်ကြည့်တော့တရုတ်ကသူ့ရောက်တဲ့သဘောနဲ့လုံမလားကျွန်တော်အထင်ကတော့လေအိန္ဒိယနဲ့တရုတ်နဲ့ညှိမယ်ဆိုတော့ချက်ကတော့ဒီမှာမဖြစ်နိုင်ဘူးလို့ထင်ပါတယ်အိန္ဒိယလည်းစိုးရိမ်နေတယ်အခုခိုင်မာတရုတ်ကအတော်အော်စွာကြည်နေပြီငါတို့ကအေတို့ဘာလို့လဲဆက်မဖြစ်မယ်ဆိုပြီးတော့တရုတ်အိန္ဒိယသတင်းစာဆရာတွေကတော်တော်များများတိုက်တွန်းရင်းနေကြတာတွေ့ရပါတယ်ဆိုတော့ဆိုရှမ်းမြောက်မှာလို့လိုပဲအေးအေးကိုနည်းမြေပိုင်တဲ့တချို့ပေးပြီးတော့ကဲမင်းတို့ဒီမျိုးဒီမျိုးတွေယူပြီးတော့လို့ယူအဲတေုံနဲ့လို့တဲ့စီးပွားရေးကဒါအတိုင်းဒါတချို့အထိမင်းတို့လောက်ယူဆိုတာမျိုးများလုံမလားအဲ့ဒါကိုအေးလက်ခံမလားသိပြီးတော့စဉ်းစားခက်တဲ့ကိစ္စဖြစ်ပါတယ်တခုလည်းဆိုရင်ရရှိရတရုတ်ကယုံကြည်အားထားလောက်တဲ့မဟာမိတ်မဟုတ်ဘူးလို့ပြောရင်အာမင်ဘုရားကျွန်တော်ဘာလို့ထောက်ထားပြချင်လဲဆိုတော့ဒီကဗမာပြည်ကွန်မြူနစ်ပါတီဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကွန်မြူနစ်ပါတီညီနောင်ပါတီဆိုပြီးလက်ပင်ဖက်ပြီးပေါင်းလာခဲ့တာပါသူတို့ ဒီလိုလေးအသက်ရှင်လာခဲ့တာဖြစ်ပါတယ်တတန်းရှင်ဒါပေမဲ့လည်းဒိရှောက်ပင်တက်ပြီးနောက်မှာဗမာပြည်ကွန်မြူနတီတွေထိုးကျလိုက်တယ်အဲ့ဒီသမ်းမှာစီးပွားရေးလုပ်မယ်နေစားပညာဆွေးတော့အဲ့လိုလုပ်လိုက်တဲ့ခါကျတော့ဗမာပြည်ကွန်မြူနတီတွေကတော့မလိုလားဘူးကျွန်တော်ကြားရတာပေါ့လေအဲ့ဒီမှာဖားရတာကြားရတယ်ဆိုတာတဲ့ဒိရှောက်ပင်နဲ့အဲ့ဗမာပြည်ကွန်မြူနတီတွေဥက္ကဋ္ဌခင်ပါသိင်းတင ြောပါတယ်ပြီးတော့ထိုးတွေးလိုက်ကြပဲတကယ်တော့ဘန်ဒီကွန်မြူနတီပါတီကိုဆိုတော့တရုတ်ကိုယုံရင်တော့အဲ့လိုထိုးတွေးခံရလေမလားဆိုတော့လည်းပဲသူကဆိုရင်ညမှာဖြစ်ပါတယ်သူလည်းစီးရင်မထင်ပါတယ်ဆိုတော့ဒီခိုင်းကြီးကတော့ဘယ်လိုဖြစ်လာနိုင်လဲဆိုတော့ဆက်လက်ပြီးတော့စောင့်ကြည့်ရမယ်စိတ်ဝင်စားစရာအကောင်းဆုံးအခန်းလို့ပြောချင်ပါတယ်ဒီညမှာ
ဟုတ်ကဲ့ပါအဲ့တော့ဒီတရုတ်ရဲ့ဒီလိုမျိုးပေါ့ငင်းငင်းချောင်းဝင်ဆေးဆက်တာမြမငင်းချင်ရေးအတွက်ရေရှည်မှာအားကိုးနိုင်ပါမလား
အမကိုးနိုင်ဘူးလို့ပဲပုံမြင်လင်းပြောမှဖြစ်ပါတယ်ရေရှည်တရုတ်ကသူတို့အကျိုးစီးပွားအတွက်အခုဆိုရင်အကန့်အသတ်သူအကျိုးစီးပွားရှိအောင်လုပ်လိုက်ပြီတစ်ခွက်ကိုဒါပေမဲ့တော့မြမနိုင်ငံမှာရေရှည်ငင်းငင်းရေးဆိုတာဟာဒီကျွန်တော်ပြောခဲ့သလိုပဲဆက်နာရှင်စနစ်ခြုံငင်းဟာပထမတာဂက်ဖြစ်ပါပထမဆုံးပြတ်မှတ်ပဲအဲ့ပြီးတော့မှတိုင်းရင်းသားညီညွတ်ရေးပညာပညာဆိုတော့သူတို့တခြားလောက်ကြမှာဖြစ်ပါတယ်ဆိုတော့ဆီယနာရှင်စနစ်ပြုတ်ပြရေးဆိုတာကိုတရုတ်ကလူလာပါမလားဆီယနာရှင်စနစ်ပြုတ်ပြပြီးတော့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်မြန်မာနိုင်ငံဖြစ်သွားမှာကိုတရုတ်ကြိုက်ပါမလားဆိုတော့အဓိကမေးပုံပါပဲဒီမိုကရေစီနိုင်ငံဖြစ်သွားရင်အနောက်နိုင်ငံတွေနဲ့အမေရိကန်တို့နဲ့ပူပြီးရင်းနှီးလာမယ်သူတို့ရင်းနှီးမြုပ်နှံမှုတွေပညာဆက်ရှင်အများကြီးဖြစ်လာမယ်ဒါကိုတရုတ်ကမကျေနပ်နိုင်ပါဘူးတရုတ်ကသူကိုယ်တိုင်ကလည်းတပါတီအာဏာပြပြီးတော့အုပ်စိုးနေတဲ့စနစ်ဖြစ်တယ်ဆိုတော့စစ်ကောင်စီဟာသူ့အတွက်ပူပြီးတော့ဆက်ဆံရပြောဆိုရသူပြောတာနားထောင်မဲ့သဘောရှိတာတွေ့ရပါတယ်မြန်မာနိုင်ငံမှာကတကယ်လူထုကိုစားပြုတဲ့စစ်မှန်တဲ့ဒီမိုကရေစီကိုတက်လိုက်ရင်တော့မြန်မာပြည်သူလူထုရဲ့တရုတ်ပေါ်သဘောထားကလည်းပဲစိတ်ပြီးတော့ဒီနည်းမဟုတ်ဘူးနော်ခါးစီဖြစ်နေဆိုတော့အဲ့လိုအစိုးရမျိုးကိုတရုတ်ကလူကြီးရမရှိပါဘူးဆိုတော့ဒါကိုကြည့်ကြတဲ့ကတရုတ်စီမြန်မာနိုင်ငံရေရှည်ကြီးကြီးအတွက်လုပ်ပေးပါမလားဆိုတော့စဉ်းစားရရှိပါတယ်အစလုံးကသုံးသက်သူတွေကလည်းအများတန်းတော်ရတယ်တရုတ်ကစိတ်နဲ့နှစ်ဖက်နင်းပေါ်လေသူတို့အဲ့တိုင်းသားအင်အားစုတွေကိုသူတို့ရဲ့နိုင်ဖက်အဖြစ်သုံးပြီးတော့တရုတ်ကိုစစ်ကောင်စီကိုမြန်မာနိုင်ငံရဲ့ဗဟုအစိုးရဘယ်အစိုးရဖြစ်ဖြစ်သူကဖိနှိပ်ကစားနေတာဖြစ်တယ်ဆိုတော့ပြောပါတယ်အဲ့လိုပြောတာအခုကလည်းတွေးကြရပြီပဲဆံမြောက်ကိစ္စမှာပဲညီတော်မဟာမိတ်သုံးဘွဲဝင်တိုက်တွန်းရတဲ့တရုတ်ရဲ့ပြောကကင်းတယ်လို့ပြောတော့တရုတ်ကတော့စီးခဲ့တယ်မစီးကျွံ့ပြုတ်နေခဲ့တယ်ဝါကတစ်ဆင့်လက်နဲ့တွေ့ခဲ့တယ်ဆိုပြီးတော့ဒူတွေရတာပညာရှင်တွေသုံးသပ်တွေအများကြီးပြောနေကြတာဖြစ်ပါတယ်ဆိုတော့တရုတ်ကသူ့အကျိုးအတွက်သာအဖိဖို့လုပ်ပေးတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်သူတွေမျှော်မှန်းနေတဲ့ထရဝါညီညာရေးရရှိအောင်အခုလောက်တဲ့မဟာမိတ်လို့တော့ပြောဖို့အင်မတန်ခက်ပါတယ်အ
ဲ့တော့ဒီအခုကိစ္စပေါ့နော်ရှေ့ကိုမှန်းပြီးတော့ကြည့်မယ်ဆိုရင်ဒီကိစ္စဟာမြန်မာပြည်သူတွေလူလားနေတဲ့ဒီငင်းချမ်းတာယာရေးအတွက်အရေးအယောင်လမ်းစာတစ်ခုဖြစ်နိုင်မလား
တရုတ်ကတော့ဘေးဖယ်လိုက်ပြီးတော့တိုင်းရင်းသားအင်အားစုတွေအကုန်လုံးတွင်နေသူဟာညီငိုင်းဖြစ်ရှင်မှရမယ်ဆိုတာကိုသဘောပေါက်ကြရင်တော့ညီငိုင်းဖြစ်ရှင်ရဲ့အဆင့်ကိုရောက်ကောင်းရောက်လာနိုင်ပါတယ်။တချို့တိုင်းရင်းသားကောင်းဆောင်တွေကလည်းစစ်ကောင်စီကိုတိုင်းရင်းသားကောင်းဆောင်ဆိုတာဒုတိယပြည်ထောင်စုခွန်မော် KIA ကကျွန်တော်ပြောသွားတာအင်တာဗျူးတစ်ခုမှကျွန်တော်ကြားပါတယ်။သူကစစ်တပ်ကိုလုံအောင်ချေပုံပလိုက်လို့မရဘူးတဲ့ဒီစနစ်ကိုဖယ်ရှားပြဖို့တိုက်ဖြတ်ပြဖို့သာဖြစ်တယ်။အဲ့ဒီဟာကိုလုံအောင်ချေပုံပြဖို့မဟုတ်ဘူးဆိုတော့သူကအင်မတန်ပန်ကန်တဲ့သဘောထားကြားရတယ်သူတို့တော်တော်လေးအတက်ကြီးကောက်ပါတယ်အဲ့စကားမျိုးဆိုအဲ့ဒီသဘောမျိုးရှိတော့သူတို့ညှိနှိုင်းတဲ့ပုံစံမျိုးဖြစ်လာနိုင်ပါတယ်သို့တော်လည်းပဲရေရှည်မှာဒီစစ်အနာရှင်စနစ်ရှိနေတဲ့ကာလဘလုံးစစ်မှန်တဲ့ Federal Democracy ပြည်ထောင်စုဆိုတာဖြစ်နိုင်ပါမလားဆိုတာကတော့တိတ်ပြီးတော့မေခွန်းမင်းစရာတစ်ခုဖြစ်ပါတယ်စစ်အနာရှင်စနစ်နဲ့ Democracy ဆိုတာ Bloodlines and Landball ဘာမှမဆိုင်ပါဘူးရေရှည် Democracy Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတာကတော့စီအနာရှင်စနစ်ရှိရနောက်ပိုင်းမှာစစ်တပ်ကိုနှိုက်ကသူတို့သိပြီးတော့ဒါသူတို့ဖယ်ချပြဖို့ပြတာမဟုတ်ဘူးဟိုဗိုလ်ချုပ်ကြီးကပြောသလိုပဲသူတို့ကိုနှိုက်ကဒီဟာကိုလက်ခံပြီးတော့ပေါ့လေငါတို့ကနိုင်ငံရေးရပေးဆုပ်ပြီးတော့ပြည်သူတွေရဲ့ဆန္ဒအတိုင်းတိုင်းသားတွေရဲ့ဆန္ဒအတိုင်းအလိုညွညွတ်လုပ်ကြပါလို့အစင်းချင်းရောက်သွားရင်တော့ဖြစ်လာတယ်လူ့ဘုံရင်တော့မလွယ်သေးဘူးလို့ပဲပြောမှာဖြစ်တယ်များစင
်ဟုတ်ကဲ့ပါဦးကျော်စန္ဒာရှင်အခုလို့ဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ရပါတယ်ရှင်ရပါတယ်
မြန်မာလူငယ်အတော်များများထိုင်းနိုင်ငံမှာပညာသင်ယူနေကြပါတယ်အခုလက်ရှိမြန်မာနိုင်ငံအခြေအနေတွေကြောင့်လည်းထိုင်းနိုင်ငံမှာပညာသင်ယူရင်တရားဝင်နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့လူငယ်တွေအများအပြားရှိလာနေပါတယ်ဒါကြောင့်ထိုင်းနိုင်ငံမှာပညာသင်ယူရင်နေထိုင်ခွင့်ရဖို့နဲ့အလို့အကန့်ခွင့်လန်းတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာပညာသင်ယူနေတဲ့လူငယ်တယောက်ကိုမက်ခင်လီဆက်သွယ်စကားပြောထားပါတယ်ရှင်
Hey, Gen Z တို့တက်ချင်အောင်ပြင်ပြီနော် Gen Z တို့ရေမြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံမှာသွားပြီးတော့ကျောင်းတက်ဖို့ကြိုးစားနေတဲ့လူငယ်အများစုအတွက်ဒီတစ်ပတ် Gen Z season မှာထိုင်းနိုင်ငံမှာသွားရောက်ပညာသင်ကြားပြီးနေထိုင်ခွင့်ရဖို့အတွက်ဘာတွေလိုအပ်လဲဆိုတာကိုပြောပြပေးဖို့လက်ရှိမှာထိုင်းနိုင်ငံမှာကျောင်းတက်နေတဲ့လူငယ်လေးတယောက်ဖိတ်ခေါ်ထားတယ
်။အလုံးပဲမင်္ဂလာပါခင်ဗျာ။ကျွန်တော်နာမည်ကကျတော့လမ်းမောင်ပြန်ဖြစ်ပါတယ်။အခုလက်ရှိကတော့ Prospect Burma ပညာသင်ဆုနဲ့ထိုင်းနိုင်ငံ Asia Pacific International University မှာ Bachelor Education ကိုတက်ရောက်နေတဲ့ Prospect Burmaပညာတော်သင်ကျောင်းသားတယောက်ဖြစ်ပါတယ်
။ပြမဆုံးအနေနဲ့ထိုင်းနိုင်ငံအတက္ကသိုလ်တွေမှာဘယ်လိုမျိုးပညာတော်သင်ဆုတွေရှိနေလဲဆိုတာကိုနားထောင်ကြည့်နော်
။ဒီ scholarship အလဲပဲသူကနှစ်မျိုးရှိလို့ကျွန်တော်တို့ပြောလို့ရပြီပေါ့နော်။ပထမတစ်ခုကကျတော့ကျွန်တော်တို့အခွင့်အစည်းတွေအပြည့်ပညာသင်ဆုရှိရယ်။ဒုတိယတစ်ခုကကျတော့ဒီတက္ကသိုလ်တွေ University ကိုယ်တိုင်ကပေးတဲ့ပညာသင်ဆုရှိရယ်။ဥပမာအပြင်ကျွလော်လောက်ကောင်းဆိုရင်တို့ကျွလော်လောက်ကောင်းတက္ကသိုလ်ကနေပေးတဲ့ major တွေပေါ့နော်။တို့နိုင်ငံမှာတက်ဖို့အတွက်ပေးတဲ့ major တွေလည်းရှိပါသေးတယ်ဆိုတော့ဒီလက်နှစ်ခုရှိပါသေးတယ်ဆိုတော့ကဒီနည်းလမ်းကိုကို try ကြည့်လို့ရရပေါ့เนาะအဖွဲ့အစည်းတွေအပေးတဲ့ပညာသင်ဆုတွေမှာဆိုကျွန်တော်တို့အထူးသဖြင့်ပါတယ်ရှိမလဲဆိုတော့ prospect bar မှာရှိမယ်နောက်ပြီးတော့မှတခြား challenge drink ဆိုတဲ့အဖွဲ့အစည်းတွေရှိမယ်နောက်ပြီးတော့အမျိုးသမီးတွေကိုပဲတည်တင်ပေးတဲ့အဒီပေါ့เนาะအမျိုးသမီးတွေနဲ့ဒီအမျိုးသမီးခင်ထိုင်းတွေဝယ်တည်တင်ပေးတဲ့ daughter rising scholarship ပညာသင်ဆု season တွေရှိတယ်နောက်တစ်ခုကကြတော့ဒီ borderline တွေမှာပေါ့เนาะ qua borderline တွေမှာရှိနေတယ်မြန်မာနိုင်ငံနေဆက်တွေမှာရှိနေတယ်ဆိုရင်ကျွန်တော်တို့ contact on foundation တွေပညာသင်ဆုတွေရှိတယ်နောက်ဆုံးတစ်ခုကကြတော့ကျွန်တော်အာဆီယံမှာတက်လို့ရတဲ့အာဆီယံမေဘန်ဖောင်ဒေးရှင်းတွေရှိရပေါ့
တချို့ကျောင်းသားတွေကကြတော့ကိုယ်စီနဲ့ကိုယ်ကျောင်းတက်ကြမယ်ဆိုတော့ထိုင်းမှာကျောင်းသွားတက်မယ်ဆိုလို့ရှိရင်ကုန်ကြစိတ်ဘယ်လောက်လောက်ရှိမလဲ
တော့ကုန်ကြစိတ်ကကြတော့ကျွန်တော်တို့ခုနပြောသလို variation of quality မယ်အဲတချို့ကျောင်းတွေတချို့ကျောင်းတွေကလည်းမေးကြီးရဈေးကြီးရပေါ့နော်ဆိုတော့ကျွန်တော်တက်နေတဲ့ကျောင်းပေါ်မှာခြေခဲပြောလေးလေးပြောပါမယ်ကျွန်တော်တို့ဒီနေ့တစ်နှစ်กว่าအဖြစ်ကျွန်တော်တို့ဘယ်လောက်ရှိလဲဆိုတော့ဒီ bank rate အားဖြင့်ကုန်ကြစိတ်ကကြတော့အနည်းဆုံး bank 3 လောက်ရှိရပေါ့နော် bank 3,800 လောက်ရှိရအဲ့ဒါကကျောင်းစရိတ်ရောကျွန်တော်တို့ကနေစရိတ်ရောစားစရိတ်ရောအကုန်အပီးအစည်းဆိုရင် bank 3 ကျော်ကျော်ပေါ့ bank 3 ပေါ့ဒါပေမဲ့ကိုယ့်ရဲ့အသုံးစရိတ်ပေါ်မှာနေနေမူကြည့်ပြီးတော့ bank 3 ကျော်သွားရင်တော့မယ် bank တဲ့အောင်ကြောတော့လေးရောတော့မယ်ဆိုပတ်နဲ့တိုင်းဆိုတော့အဲဒီမှာငွေပြောမယ့်ဆိုရင်အချမ်းပြားပြောမယ့်ဆိုတိမ့်မဲ့ရာချော်ချော်လောက်ပေါ့နော်အဲ့လောက်လောက်တော့အကုန်ကြနိုင်ခြေတော့ရှိပါတယ်ဒါပေမဲ့အဲ့ဒါကတစ်ခါရင်းနဲ့အပီးပြရတာမဟုတ်ဘူး semester based လမ်းပေါ်လာတော့ semester ပထမတစ်ချက်ကိုတိမ့်60 90လောက်ပေါ့နော်အဲဒုတိယတစ်ချက်ကအဲ့လောက်လောက်ပြရတယ်အဲအဲ့လို semester based နဲ့သွားတာဖြစ်တဲ့တည်းမလို့ဟိုအရင်တော့ဝင်လောက်တော့မလောက်တော့မများဘူးပေါ့နော်အဲ့လိုမျိုးတစ်ခုတော့တတတာတော့ဖြစ်တာပေါ့နော်ဟုတ်ကဲ့
နောက်ပြီးတော့ကိုယ်စီနဲ့ကိုကြောင်းလာတတ်တဲ့လူငယ်တွေအတွက်ဘယ်လိုမျိုးအခွင့်အရေးမျိုးတွေရှိနေလဲဆိုတာကိုလည်းနားထောင်ကြည့်
ဘူးကိုအစီအစဉ်လဲကိုလာမယ်လောလောဆီတော့ထိုက်ဆက်ကိုရောက်လာမယ်ပေါ့နော်ဆိုတော့ cell phone နဲ့ရောက်လာလို့ရတယ်ပြီးတော့မှဘာလုပ်လို့ရလဲကျွန်တော်တို့ဒီလုံယူလို့ရတယ်ပေါ့နော်ညာရေးချင်းဝင်ယူလို့ရတယ်ဥပမာအပြည့်ကျွန်တော်တို့အရှိတောင်အရှာနိုင်ငံတွေမှာရှိတဲ့ကျောင်းသားကျောင်းသားတွေကိုအဓိကအပြင်ပေးနေတဲ့ဆိုမီယာပေါ့နော်ဆိုမီယာ foundation ကနေလုံယူတယ်နောက်ပြီးတော့မှဒီနိုင်ငံမှာ part time တွေလုပ်ပြီးတော့မှတစ်ဖက်တစ်လမ်းကနေဝင်ဝင်လုပ်ပြီးတော့မှ cell phone နဲ့တက်လို့ရတယ်ပေါ့နော
်နိုင်ငံတကာကကျောင်းလာတက်တဲ့ကျောင်းသားတွေအတွက် student loan လို့ခေါ်တဲ့ချင်းငွေထုတ်ချပေးနေရဲဆိုတော့လေအော်အဲ့ဒီကိစ္စလေးကိုလည်းအသေးစိတ်လေးပြောပြပေးပါအောင်နော
်ဟုတ်ကဲ့ဆိုတော့ဒီနောက်ချီးွယ်6တဲ့ဒီပေါ်တော့ကိစ္စဆိုမီယာပေါ့ကျွန်တော်တို့ပုံမှန်အားဖြင့်ဆိုမီယာအဖွဲ့အစည်းကပေးတယ်ဒါ Southeast Asia တွေမှာပေါ်တော့တော်တော်များများနိုင်ငံတွေရလဲရပြေပေါ့နော်ဆိုတော့သူတို့တောင်းတဲ့ documents တွေရှိတယ်ပေါ့နော်ဆိုတော့ကိုကတောင်းတဲ့ documents တွေကကျွန်တော်ပါမကိုရဲ့ဒီ supporting education background document နဲ့နောက်ပြီးတော့ကိုတက်နေတဲ့ university ရဲ့ background document တွေကိုသူကတောင်းလာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါတွေတောင်းပြီးတော့မှသူတို့တောင်းတဲ့ information နဲ့ပေါ့ကအစီအစဉ်ပေါ့နော်ဘာဖြစ်လို့ဒီချင်းငွေကိုလိုပါလဲဆိုရတာလေဒီကိုကတင်ပေးပြီးတော့လိုရေပေါ့နော်ဆိုတော့ချင်းငွေကကြတော့သူကတိုးစေးကလည်းအရင်ရောလဲမများဘူးနောက်ပြီးတော့မှဒီသူတို့လုပ်ထားတဲ့ plan ကလည်းတော်တော်လေးအဆင်ပြေကျောင်းပြပြချင်းစက်စရာမလို့ကျောင်းပြပြချင်းကအလုံးဟိုအလုံးရမှာပေါ့နော်သူတို့အလုံးရမှာသူတို့ဘယ်နှစ်ကာလအထိသူတို့သတ်မှတ်ထားတယ်7နှစ်ကာလဆို7နှစ်ကာလပေါ့နော်7နှစ်ဆို7နှစ်သူတို့သတ်မှတ်ထားတယ်အဲ့ဒီကာလအထွန်းကိုကပြီးတော့တဖြည်းဖြည်းနဲ့ဆက်သွားရင်တော့ရရေပေါ့နော
်ကျောင်းတက်ရင်လည်းအလုံးလုံးချင်းတဲ့လူငယ်တွေအတွက်ဒီအလုပ်လုပ်ကင်ခွင့်စီမင်းစည်းကမ်းနေရာကိုဘယ်လိုရှိနေလဲ
ထိုင်းနိုင်ငံမှာတော့အခက်အခဲရှိရဲ့ကျွန်တော်ဆိုအရင်လုံးလို့မရဘူးအာ20 hour လောက်ပဲတော့လောက်ခွင့်ပေးရပေါ့နော်ဆိုတော့အဲ့လိုမျိုးအခက်အခဲရှိရဲ့ဆိုတော့ on campus ကြတော့ဘာတွေလုပ်လို့ရလဲ on campus ဆိုတော့ကိုယ့်ရဲ့ဆရာသမားရဲ့ assistant lecturer တို့သူ့ရဲ့ဆရာသမားရဲ့အမှတ်တွေချစ်ပေးတာအဲ့လိုမျိုးလုပ်ရတယ်နောက်ပြီးတော့ lab assistant တို့ core laboratory မှာလုပ်ခဲ့ဆိုရင် core lab assistant နဲ့လုပ်တာမျိုးနောက်ပြီးတော့မှအာကျွန်တော်တို့ကကြတော့ကျွန်တော်ကျောင်းစင်ဒီအဆောင်လေးမှာပေါ့နော်ကျွန်တော်တို့ student adopts တွေမှာ monitor လုပ်တာမျိုးတွေနောက်ပြီးတော့မှဒီ janitor ပေါ့နော်အဆောင်ကိုတက်ရှင်လုပ်တာမျိုးတွေဆိုတော့အဆောင်တွေကျွန်တော်ကျောင်းမှာရှိရတာ position ရတဲ့မျိုးစုံပဲဒါ on campus ပေါ့နော် campus အပြင်လုပ်မယ်ဆိုရင် Bangkok တို့နေရာမျိုးတွေမှာချင်းမာတို့နေရာဘိုးရီမှာလောက်ပဲစီပီးလင့်နေပေါ့နော
်ကေဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲနော်ရှိတစ်ပတ်ဒီကြာလို့ရှင်လည်းဒီထက်ပိုကောင်းတဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်ဒါကြောင့်မို့လို့ကျန်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ဖို့မမေ့ကြပါနဲ့နော်တက်တာ
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကဘောလုံးပွဲတွေမှာအပြာဂတ်သုံးဖို့ကိစ္စကိုအနီးကပ်ပြပြီးတော့ပယ်ချလိုက်ပါတယ်။မြန်မာဘောလုံးငွေခေရဲ့လက်ရွေးစင်ကိုသမားဟောင်းဦးဆိုင်မောင်မောင်ဦးကွဲလွန်သွားခဲ့ပါပြီ။ဒီသတင်းနဲ့အတူတပတ်အတွင်းထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကစားဘောလုံးဖွဲ့ချုပ်အနေနဲ့အပြာကတ်သုံးဖို့ကိစ္စကိုလုံးဝဆန့်ကျင်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ်နိုင်ငံတကာဘောလုံးဖွဲ့ချုပ်ဘုတ်အဖွဲ့ IFAB ကနေဘောလုံးပွဲတွေမှာဒိုင်းနေနေတဲ့ဥစားသမားတွေကိုပွဲတွေကနေ10မိနစ်ထုတ်နိုင်တဲ့အပြာကတ်သုံးဖို့ကိစ္စအဆိုပြုတာကို Scotland မှာကျင်းပခဲ့တဲ့ IFAB ရဲ့နှစ်စဉ်ညီလာခံမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်FIFA အနေနဲ့ဘောလုံးပွဲရဲ့အနှစ်သာရနဲ့အစင်းသားတွေကိုကာကွယ်ထိန်းသိမ်းဖို့လိုပြီးတော့ဒါကြောင့်အပြာကတ်သုံးဖို့မရှိဘူးလို့ Mr. Infantino ကပြောလိုက်ပါတယ
် No there will not be any blue cards
ကမ္ဘာတိုက်တန်းအစဉ်ဘောလုံးပွဲတွေမှာအပြာကတ်ကိုသုံးသွားမှာမဟုတ်ပါဘူး FIFA အနေနဲ့လည်းအပြာကတ်သုံးမဲ့ကိစ္စကိုလုံးဝကန့်ကွက်ပါတယ
်အပြာကတ်သုံးမှုကိစ္စကိုကန့်ကွက်ခဲ့ပြီမဲ့လည်း IFAB ရဲ့ဒီအစည်းအဝေးအတွင်းမှာပဲကစားသမားချင်းခေါင်းချင်းတိုက်မိတဲ့အခါထိုင်ရရတာတွေအတွက်နောက်ထပ်လူစားလဲခွင့်ပေးဖို့ကိစ္စကိုတော့သဘောတူခဲ့ကြပြီးတော့လာမယ့်ဇူလိုင်1ရက်နေ့ကစပြီးတော့အသက်ဝင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့မန်ချက်စတာနှစ်သင်းပြီးခဲ့တဲ့တစ်ပတ်ကထိတ်တိုက်တွေ့ခဲ့ကြပါတယ်။မန်စီးတီးနဲ့မန်ယူတို့ရဲ့မန်ချက်စတာဒါဘီကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကမန်စီးတီးရဲ့အင်တရက်ကွင်းမှာကစားခဲ့ကြပြီးတော့မန်စီးတီးက3ဂိုးတကူနဲ့နိုင်သွားပါတယ်။ဒီဘက်မှာမန်ယူကရက်ဖို့က10မိနစ်မှာကိုယ်ရင်သွင်းလို့ရှေ့ကဥဆောင်ခဲ့ပြီးမဲ့လဲမန်စီးတီးအင်းကဒုတိယပိုင်းမှာ3ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာ3ဂိုးတကူနဲ့နိုင်သွားခဲ့တာပါ။မက်ဆီတီအတွက်ဂိုးတွေကိုတော့56မိနစ်နဲ့မိနစ်80မှာဖိုရန်က2ဂိုးသွင်းခဲ့ပြီးတော့တတိယဂိုးကိုတော့မန်ယူဘက်ကအမ်ရာဘတ်ရဲ့အမားကနေထိုင်ရရအချိန်ပို10မိနစ်မှာဟာလန်ကသွင်းခဲ့တာပါမက်ဆီတီနေပြဂွာဒီယိုလာကတော့ဒီပွဲမှာ2ဂိုးသွင်းခဲ့တဲ့ဖိုရန်ဟာလက်ရှိပရီးမီယာလိဂ်မှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးချီးကျူးလိုက်ပါတယ
် He is right now this season yeah I've been the best so far
သူဟာအခုဒီဘောလုံးရာသီမှာပရီးမီယာလိဂ်မှာအကောင်းဆုံးကစားသမားတွေထဲကတယောက်ပါအခုဒီကစားပြီးသမျှမှာတော့သူကအကောင်းဆုံးမှာသူဂိုးသွင်းမယ်လို့စိတ်ထဲမှာအမြဲဖြစ်မိပါလေ။လေ့ကျင့်တဲ့အချိန်ဒီမှာလည်းဒီလိုပါပဲ။ဒါပေမဲ့အခုဆိုရင်သူကပွဲတွေအနေရအောင်လုပ်ပေးနေပါလေ။ကမ္ဘာအဆင့်မီကစားသမားဖြစ်ဖို့ဆိုရင်ပွဲတွေနေအောင်လုပ်ဖို့လိုပါလေ
။မန်ယူသင်းဟာဒီပွဲမှာမန်စီးတီးကိုပထမပိုင်းမှာတကူးကိုမရှိနဲ့ဦးဆောင်ပြီးခြေပေါက်ကိုမပေးရအောင်ထိန်းထားနိုင်ခဲ့ပေမဲ့ဒုတိယပိုင်းမှာ၃ဂိုးပြန်ပေးလိုက်ရတာဘယ်လိုကြောင့်ပါလဲ။ဘောလုံးပွဲဝေဖန်သူတွေကတော့နီးပြတန်ဟာဂ်ရဲ့ကစားကွက်နဲ့နီးပြအမားတွေကြောင်းလို့ဝေဖန်သူတွေရှိသလိုမန်ယူသင်းဟာမန်စီးတီးကိုပွဲထွက်ကစားသမားတွေအပြင်အရန်ကစားသမားအင်အားချင်းနဲ့မရှင်နိုင်တာကြောင့်နောက်ပိုင်းမှာပြန်ရှုံးသွားတာဖြစ်တယ်လို့ဝေဖန်တာကြီးလည်းရှိနေပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အိတ်တာချုပ်ကိုကျော်မြင့်အောင်ကိုမေးကြည့်ထားပါတယ်
။အဲတန်ဟာဂ်ရဲ့နီးစနစ်ပိုင်းတွေကိုသဘောမကျဘူးခင်ဗျ။ဘာလို့သဘောမကျအောင်လဲဆိုတော့ဒီကန်ဆစ်ကိုအတောင်းပေးပြီးတော့မန်စီးတီးကိုတုံ့ပြန်တယ်။တုံ့ပြန်တဲ့အခါရောက်ခါမှလည်းဒီကောင်တာတိုက်ဆက်ကိုကောင်းကောင်းမလုပ်နိုင်ဘူး။ဒီဝင်းအတက်ကလေးကိုလည်းကောင်းကောင်းကောင်တာတိုက်ဆက်မှာသုံးမချနိုင်တာတွေ့ရတယ်။နောက်ပြီးတော့ဒီရက်ရှ်ဖို့ကိုလည်းဟိုဥဆောင်ကိုသွင်းသွားပြီးမဲ့သူ့ရဲ့အပိုင်ကိုသွင်းခွင့်ဖြုံးတိလိုက်ပုံမှလည်းဝေဖန်မှုတွေရှိတယ်။ဖိုတင်ကိုမထိနိုင်တာလည်းပါတယ်။နောက်ဒုတိယပိုင်းမှာလူကတ်ကစားတော်မှလည်းညံပြင်းသွားတယ်။ဘာလို့မဆိုရင်လဲဒါတကယ်ဆိုရင်မန်ယူကန်ကောင်းတော့တာပါဒီကျွန်တော်တို့ဟာလန်ကအနီးကပ်ကြီးအပိုင်ပိတ်သွင်းတော့ဘူးလွဲချော်တော့တာကတော့အံ့ဩစရာကောင်းလုံးလို့ပါလေလူစားလဲမှုဘိုင်းမှာလဲဒီနီးပြတဲ့တန်ဟတ်ကလူအချက်တွေရှိခဲ့သူလူစားလဲလိုက်တဲ့အမရာဘတ်က အပွဲပြီးကန်ဒီမှာပွဲဟိုဟိုအဲ့နာကျင်ချိန်ပေါ်ရောက်မှာအမှားကျူးလွန်လိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟာလန်ကဂိုးသွင်းခွင့်ကိုရရှိပြီးတော့3-1ဖြစ်သွားရတယ်ဗျ။အဲ့ကြောင့်မလို့ဒီပိုင်းမှာမန်ယူရဲ့နီးစနစ်ပိုင်းတွေအားနည်းသလိုမန်ယူရဲ့တိုက်စစ်ပိုင်းအားနည်းချက်ကလည်းတော်တော်လေးပေါ်လွင်ခဲ့တယ်လို့ကျွန်တော်တို့မြင်တယ်ဗျ။
မက်ဆီဒီဇင်ဟာဒီပွဲနိုင်လိုက်တဲ့အတွက်62မှတ်ရပြီးတော့လီဗာပူးနဲ့တမတ်အကွာနဲ့ဒုတိယနေရာကိုရောက်နေပါတယ်။ဒါမဲ့တနင်္ဂနွေနေ့မှာတော့လီဗာပူးနဲ့မန်စီးတီးတို့ entry မှာတွေ့ကြမှာဖြစ်ပါတယ်။ဇာတိကနှစ်သင်းတွေ့ကြမှာဖြစ်တာကြောင့်ဒီပွဲကဒီနေ့ Premier League မှာ Champion ဘသူဖြစ်မဖြစ်ဆိုတာကိုအဆုံးဖြတ်ပေးမဲ့ပွဲလို့လဲဘောလုံးပွဲဝီဝန်သူတွေနဲ့ဝါသနာရှင်တွေတော်များများကပြောနေကြပါတယ်။ပွဲစဉ်นี่အများကြီးချန်နေသေးတာကြောင့်ဒီပွဲတစ်ခုတည်းကအဆုံးဖြတ်ဖြစ်မှာမဟုတ်ဘူးလို့နှစ်ဖက်စလုံးကပြောနေကြပေမဲ့လည်း Premier League Champion ဆုအဆုံးဖြတ်ပေးဖို့အတွက်တော့ဒီပွဲကအရေးပါတဲ့ပွဲစဉ်တစ်ခုဆိုတာကတော့အသေးစားပဲဖြစ်ပါတယ်။ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့အခုကျွန်တော်ကဘယ်လိုခံမှန်းပါသလဲ
။ Liverpool နဲ့ Man City ပွဲကတော့ Premier League တရဖူလူပွဲကိုအဆုံးဖြတ်တောင်ဖြစ်သွားနိုင်တဲ့ပွဲမျိုးလို့ကျွန်တော်တို့ထင်ပါတယ်။လက်ရှိအချိန်မှာတော့ Liverpool ရဲ့ခြေစွမ်းထက်စာရင် Man City ရဲ့ခြေစွမ်းကိုကျွန်တော်တို့သဘောကျတယ်။ Manchesterတော်ဒီပွဲမှာ Man City ကစားသွားတဲ့ခြေစွမ်းကတော်တော်လေးကိုကောင်းမွန်ခဲ့ကြအောင်တွေ့ရတယ်။ Liverpool ကတော့ Nottingham Forest ကွင်းမှာပွဲပြီးကန်ဒီကြောင့်မှကန်ကောင်းပြီးတော့သူအနိုင်ရသွားတယ်လို့တော့ဆိုရမယ့်အနေထားပါပဲ။ Liverpool ရဲ့နောက်ထပ်ပြဿနာတစ်ခုကပထမအကြော်တုန်းကလှပတဲ့ချိန်ပါကိုတကူးကိုသွင်းယူခဲ့တဲ့ Alexander Arnold မပါဝင်နိုင်တဲ့ညာနောက်ခံအစွန်နေရာအားနေခြင်းနဲ့နောက်တဦးချင်းအမှားလေးတွေကျူးလွန်တာကများတယ်။ Liverpool ကတိုက်စစ်ပိုင်းမှာဆိုရလေဒါဆာလာကိုအနာပေးထားတဲ့သဘောတော့ရှိတယ်။ဒီ Man City နဲ့ပွဲကအရင်အရေးကြီးတော့လေအဲဒီပွဲမှာတော့ဆာလာပြန်ပါလာမယ်ထင်တယ် Man City ကတော့ဒါ Grealish ကလွှဲရင်ကျန်တဲ့ကစားသမားတွေအစုံလင်ပါဝင်နိုင်ပြီးတော့ကွင်းလယ်တိုက်စစ်ပိုင်းကတော်တော်လေးကောင်းနေတယ် Foden ဆိုရင်ပြားဟိုလက်လက်ကိုထနေတာလေ Foden ကတကယ်ကိုဒီကျွန်တော်တို့ De Bruyne ရဲ့ဟိုပို့ပွားလို့တော့ပြောရတော့အရင်ကကောင်းနေတဲ့အချိန်ဖြစ်နေတယ်ကွင်းလယ်တိုက်စစ်ကစားသမားတယောက်အနေနဲ့ပေါ့အဲ့လေဗာပူးနေတဲ့ဒီပွဲမှာတည်ရရင်ပဲဒါကံကောင်းတယ်လို့ဆိုရအောင်ပါကွာမန်စီးတီးရဲ့တိုက်စစ်ကိုလေဗာပူးနောက်တန်းကဟန်တားနိုင်ဖို့မလွယ်ဘူးပါဘူးပေါ့ကြော်တော့ကဆိုရင်လည်းမန်စီးတီးကဂိုးသွင်းခွင့်တော်တော်လေးကိုရရှိခဲ့ဒါပေမဲ့တန်ဆိုးပြီးတော့အာနိုးရဲ့ဒီသွင်းကောကချေပါကောကအရန်ကိုကောင်းသွားတဲ့အတွက်ကြောင့်မလို့ဟိုလေဗာပူးကံကောင်းပြီးဝမ်းဝမ်းတည်ကြသွားတာပါလေဒီပွဲမှာကျွန်တော်ကတော့မန်စီးတီးကတိုက်စစ်ပိုင်းအားသာချက်နဲ့အနိုင်ရယူသွားမယ်လို့ထင်ပါရခင်ဗျာအဲလီဗာပူးအနေနဲ့အနိုင်ရဖို့တော့လုံးဝမလွယ်ဘူးလီဗာပူးအလုံးစုံရရင်တည်ရလို့ကျွန်တော်ခံမှန်းချင်ပါတယ်ခင်ဗျာ
လီဗာပူးနဲ့မန်စီးတီးပွဲကိုတော့လာမယ့်တနင်္ဂနွေနေ့ညမြန်မာစံတော်ချိန်7:15မှာကစားကြမှာဖြစ်ပါတယ်ခင်ဗျာမလေးရေးစဉ်ကိုသမားဟောင်းဆိုင်မမောဦးဟာပြီးခဲ့တဲ့တောက်ကြနေ့ကပဲပြန်လွန်သွားခဲ့ပြီဖြစ်ပါတယ်ဒီမှာဘောလုံးငွေခက်ရဲ့လက်ရွေးစဉ်ကိုသမားဟောင်းတို့ဖြစ်တဲ့ဦးဆိုင်မမောဦးဟာနေပြီးတော့မှတောက်ကြနေညနေပိုင်းကကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။1993ခုနှစ်က18ချိန်မြောက်စီးကိန်းပြိုင်ပွဲမှာမြန်မာဘောလုံးအသင်းဒုတိယရခဲ့တဲ့အချိန်ကဆိုင်မမောဦးဟာမြန်မာအသင်းရဲ့အရင်ကိုသမားအဖြစ်ပါဝင်ခဲ့တာပါ။ဆိုင်မမောဦးဟာ1980ပြည့်လွန်နောက်ပိုင်းနဲ့90ခုနှစ်ကာလတွေကမြန်မာနိုင်ငံရဲ့ပထမတန်းနဲ့အဆင့်မြင့်တဲ့ဘောလုံးပွဲတွေမှာယထာလို့ခေါ်တဲ့မြမမိထားအစ်စ်မကိုသမားအဖြစ်ပါဝင်ကစားခဲ့ပြီးတော့မြမလည်းရေးစဉ်ကိုသမားဖြစ်လာခဲ့တာပါ။ကစားသမားဘွားကလည်းအနာယူပြီးနောက်ပိုင်း MNL မြန်မာ National League ဘောလုံးပွဲတွေပြောင်းလဲချင်းပါခဲ့တဲ့အချိန်မှာတော့သူဟာရန်နာဘုံအစ်စ်ရဲ့ဂိုးနီးပြဖြစ်လာခဲ့တာပါ။ကွယ်လွန်ချိန်မှာတော့အသက်60ရှိဖြစ်ပြီးတော့ဇနီးနဲ့သားနှစ်ယောက်ဂျန်ရဲခဲ့တယ်လို့သိရပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုတင်ပြပါမယ်ရှင်။ American သမ္မတဟောက်ဒေါ်နယ်ထရန့်နဲ့အပြိုင် Republican Party သမ္မတကိုစလေလောင်ရှင်ပြိုင်သူနောက်ဆုံးလက်ချက်ဖြစ်တဲ့ Nikki Haley ဟာ Super Tuesday လို့သိကြတဲ့ပါတီရင်းပနာမရွေးကောက်ပွဲတွေမှာရှုံးနိုင်ခဲ့တဲ့နောက်ပါတီရင်းရွေးကောက်ပွဲတွေကနေရပ်ဆိုင်းလိုက်ကြောင်းကြေညာပါတယ်။ဂါဇာမှာယာယီအပြစ်ခတ်ရက်စဲရေးအတွက်အီဂျစ်မှာဆွေးနွေးနေကြချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာတဝန်းမြေပြင်စစ်ဆင်ရေးရောလေးချောင်းကပါတိုက်ခိုက်နေပါတယ်။ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့ပေးပို့နိုင်အောင်ဆောင်ရွက်ဖို့လိုနေပြီဆိုတာကိုအစ္စရေးကိုတတိပေးဖို့စီစဉ်နေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းပြောဆိုထားပါတယ်။ယူကရိန်းသမ္မတဇလန်စကီဟာရုရှားကပစ်လိုက်တဲ့ဒုံးကျည်ဘေးကနေကပ်ပြီးတော့လွတ်မြောက်သွားပါတယ်။ တိုက်ခိုက်ခံရချိန်မှာဂရိဝန်ကြီးချုပ်နဲ့ကိုယ်စားလှယ်အဖွဲ့လဲရင်တန်းမှာပါရှိပါတယ်ယူကရိန်းသမ္မတနဲ့ဂရိဝန်ကြီးချုပ်တို့နှစ်ဦးယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာမြို့ခီးစဉ်အဆုံးသတ်ချိန်မှာပဲအနီးဝန်းကျင်မှာကြီးမားတဲ့ပေါက်ကွဲသံတွေဆင်ခဲချခဲ့ရတာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစောမိုးကျော်ဖြစ်ပါတယ်ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 1925-32 တို့ကနေဖမ်းယူနိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။